Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ Washington Bureau of View American တန်ကနေ2015ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတို့မီတာ30 40နဲ့49တို့ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြစ်တဲ့သတင်းတွေကိုမန္နနာချန်နဲ့ကျွန်တော်ကြိုကြောသိင်ကြည်ညာပါပါအမေရိကန်နဲ့ကင်ညာနိုင်ငံတို့ဟာဂျမ်ဘက်ဝါရောက်ကိုတင်းကြီးတညွတ်တဲ့ရင်ဆိုင်နေကြတယ်လို့အမေရိကန်သမ္မတဦးဘာမာကပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရသွားပြီမဲ့သူတို့ကိုအီရန်ကဆက်ထောက်ခံသွားမှာပါပေါ့လို့ Hezbollah အဖွဲ့ကပြောပါတယ်။ပါကစ္စတန်မှာရေကြီးလို့လူ40ထက်မနည်းသေဆုံးပြီးပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည် AR တိုင်းကြိုက်လက်လူမှုမဲဆွယ်စီယုံရေးခီးစဉ်အတွင်းပြောကြားခဲ့တာမှာတော့
မဟာမေဆန်းအားကိုရောက်လာဒီရွေးကောက်ပွဲဟာလေနိုင်ငံရဲ့ကံစီမားကိုဆုံးဖြတ်ပေးမယ်ရွေးကောက်ပွဲနဲ့ဒီစရာစရာကိုလေးပါလား1990
ဒီကြောင်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာ2018ကမ္ဘာဖလားခြေစစ်ပွဲအတွက်အုပ်စုမဲခွဲကြတဲ့အခြေအနေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍဒီမှာဆိုရင်တော့မြေမောက်ရေးရာ30ချက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူစနေညတိုက်ရိုက်လေလံအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်သိမ့်နဲ့မန္နန္ဒာချန်တို့ကထင်ရှားပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ကင်ညာနိုင်ငံတို့ဟာအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာတင်းကြီးတညွတ်တဲ့ရှိကြတယ်လို့သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ကင်ညာသမ္မတဦးဟူရူကန်ဂျက်တာနဲ့စနေနေ့ကနိုင်ရိုဘီမြို့တော်မှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာအိုဘားမားကအဲဒီလိုပြောသွားတာပါ။အမေရိကန်နဲ့ကင်ညာနိုင်ငံတွေအကြားအကြမ်းဖက်မှုတံပြန်နေနေရေးဆိုင်ရာကျယ်ပြန့်ပြီးထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိထားပြီးအဓိကအားဖြင့်ဆိုမာလီစစ်သွေးကြွအယ်ရှာဘပ်အဖွဲ့ကိုနှိမ်နင်းတဲ့နေရာမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဆိုမာလီယာနိုင်ငံမှာနှစ်ပေါင်းများစွာပြည်ပခါဖြစ်တာကနေအိုးရင်စွန့်ထွက်ပြေးကြရသူထောင်ပေါင်းများစွာကိုလက်ခံထားတဲ့အတွက်လဲမစ္စတာအိုဘားမားကကင်ညာနိုင်ငံကိုကျေးဇူးတင်စကားဆိုပါတယ်ကင်ညာနိုင်ငံရဲ့ကြော်ဝါချမ်းသာမှုကိုချင်းချောက်နေတဲ့ကိစ္စတွေကိုရင်ဆိုင်ဖို့ရာအမေရိကန်ပြည်ထောင်စုဟာကင်ညာနိုင်ငံနဲ့လက်တွဲလှုပ်ဆောင်နေပြီးအချင်းပြတ်ချဆောင်မှုတိုက်ဖြတ်ရေးကိုအမြင့်ပြတ်ပပျောက်အောင်လုပ်ဖို့ကင်ညာသမ္မတကင်ညာတာကအခိုင်အမာရှိတဲ့ပေါ်ချီချူးပြောဆိုပါတယ်လက်စားရာဟာလူတွေအနေနဲ့စီးပွားရေးလုပ်ငန်းအသစ်တွေကိုမလုပ်ချင်ပဲအာရော့စေတာကြောင့်အဆင့်မြင့်တဲ့အလေအလတ်အဆင့်အစိုးရတာဝန်ရှိသူတွေလာဆာရာကိုရပ်ဖို့လိုတယ်လို့သမ္မတဥပမာကပြောပါတယ
်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးလိုက်ပြီးမဲ့အီရန်နိုင်ငံစီကနေအားပေးထောက်ခံမှုတွေဆက်လက်ရရှိနိုင်တဲ့အကြောင်းလက်ဗနွန်အခြေဆိုင် Hezbollah စစ်သွေးကြွအုပ်စုကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကမဟာမိတ်တွေနဲ့ဆက်ဆံရေးမှာသဘောတရားရေးဟူတာအခြေခံအားဖြင့်ဦးစားပေးပြီးတော့နိုင်ငံရေးအကျိုးအမြတ်ကိုရှေ့တန်းတင်လေမရှိတဲ့အကြောင်း Hezbollah အဖွဲ့အကြီးကဟာဆန်နက်စရာလာကထောက်ခံသူတွေကိုစနေနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ဆိုရင်နောက်အုပ်စုနိုင်ငံတွေကိုချင်းချောက်ပြီးအစ္စရေးနိုင်ငံပြတ်သုံးရေးလှုပ်ဆောင်နေတဲ့အကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ Hezbollah အဖွဲ့ကိုအဓိကကြောရောက်နောက်ခံပေးပြီးတော့လက်နက်တွေထောက်ပံ့နေတာပါ။Hezbollah တပ်ဖွဲ့ဝင်တွေဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့စစ်တပ်ကိုကူညီဖို့အတွက်ဆီးရီးယားနိုင်ငံမှာရောက်နေကြပါတယ်။အမေရိကန်ပြည်ထောင်စုကတော့ဆီးရီးယားနိုင်ငံမှာဒီသမ္မတအာဆတ်ရဲ့ရက်ဆက်စံကြုတ်တဲ့စစ်စင်ရေးတွေကိုအားပေးကူညီနေသူတွေအဖြစ် Hezbollah ခေါင်းဆောင်3ဦးနဲ့လက်ဗနွန်စစ်ပွဲရေးလုပ်ငန်းရှင်တအူးကိုဒီသတင်းပတ်ထမှာပဲပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့ပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်ကြားနျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်နိုင်ပေမဲ့လို့ Hezbollah ဆီးရီးယားဆိုရနဲ့ယီမင်မှာရှိတဲ့ဟူတီသဘုံတွေရဲ့လှုပ်ရှားမှုတွေပေါ်အီရန်ကထောက်ခံပေးနေတဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့လည်းသမ္မတဘရက်အိုဘားမားအစိုးရကပြောဆိုထားပါတယ
်။ဆီးရီးယားကအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်အဖွဲ့ရဲ့စခန်းတွေကိုတူရကီတိုက်လေယာဉ်တွေကတိုက်ခတ်တယ်လို့အီရန်မြောက်ပိုင်းကဂါဒစ်စတန်လူ့သမားပါတီ PKK ရဲ့နေရာတွေကိုလည်းတူရကီမြေပြင်တပ်တွေကစနေနေ့ညမှာဝင်တိုက်ပါတယ်။အခုတိုက်ခိုက်မှုတွေဟာဆီးရီးယားမြောက်ပိုင်းကကျယ်ပြန့်တဲ့နေရာတစ်ချောင်းဘေးကင်းလုံခြုံတဲ့နေရာတစ်ခုဖန်တီးဖို့ရည်ရွယ်တာလို့တူရကီတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးဆိုင်ရာစစ်ဆင်ရေးတွေကိုလိုအပ်သလောက်ဆက်လုပ်သွားမယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအန်ကာရာမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။အီရန်မြောက်ပိုင်းကသူတို့ရဲ့အခိုင်အမာနေရာကိုတူရကီစစ်လေယာဉ်တွေတိုက်ခိုက်တာကြောင့်2013ခုနှစ်ကရထားတဲ့အပြစ်ခတ်ရစရေးပြတ်သွားပြီလို့ PKK အဖွဲ့သတင်းရင်းမြစ်တွေကစနေနေ့မှာပြောပါတယ်။ PKK အဖွဲ့ကိုတိုက်ခိုက်တာဟာ2013ခုနှစ်မှာငြိမ်းချမ်းရေးသဘောတူညီချက်ကိုကျင်ညာခဲ့ပြီးကတည်းကဆိုရင်အီရန်နိုင်ငံကကတ်တွေကိုတူရကီကတိုက်ခိုက်တာပထမဆုံးဖြစ်ပါတယ
်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့9ရက်ကြာအပြစ်ခတ်ရဲဆဲထားမှာဖြစ်တဲ့အကြောင်းအပြစ်ခတ်ရဲဆဲရေးစတင်အသက်ဝင်မဲ့တနင်္ဂနွေနေ့ညတကောင်းအချိန်မတိုင်မီ10မိနစ်လိုမှာပဲ Saudi Arabia နိုင်ငံကဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ကကျင်းညာလိုက်ပါတယ်။ပြည်ပမှာခိုလုံနေတဲ့သမ္မတ Abdurabu မန်ဆူဟာရီရဲ့မေတ္တာရက်ခံချက်အရာစစ်စင်ရေးတွေကိုခေတ္တရက်ဆိုင်တာဖြစ်တဲ့အကြောင်းဆော်ရီနိုင်ငံပိုင်သတင်းဌာနကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီနှစ်စမိုက်မှာပဲဆော်ရီနိုင်ငံရီယက်မြို့တော်ကိုထွက်ပြေးတိမ်းရှောင်နေခဲ့တဲ့ရီမင်သမရဟာရီကစစ်တမ်းခံနေရတဲ့သူ့တိုင်းပြည်ကိုလူသားချင်းစာနာမှုအကူအညီနဲ့ဆေးဝါးအကူအညီတွေတက်နိုင်သလောက်ပေးပို့နိုင်ဖို့အတွက်ယာယီစစ်ရဲဆဲပေးဖို့ကိုပြီးခဲ့တဲ့တောက်ကြနေ့ကပဲ sorry ဘရင်ဆယ်မန်ထံစာရေးသားပန်ကြားထားတာဖြစ်ပါတယ်။ဒါပေမဲ့လို့လေအပြစ်ခတ်ရဆဲရေးကာလအတွင်းရှီယာဟူသီတပုံတွေဒါမှမဟုတ်သူတို့မဟာမိတ်တွေပဲစစ်ရေးလှုပ်ရှားမှုတွေရှိရင်ချက်ချင်းတုံ့ပြန်နိုင်ဖို့အတွက်ကိုလည်း sorry မဟာမိတ်တပ်ဖွဲ့ကလည်းအသင့်ပြင်ဆင်ထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရီမင်နိုင်ငံအလဲပိုက်တိုက်မြို့မှာစနေနေ့ကလေကြောင်းထိုးစစ်အတွင်းအရက်သားအနည်းဆုံး35ဦးသေဆုံးပြီးတော့ဓားစင်ပေါင်းများစွာဒဏ်ရာတွေရရှိခဲ့ကြပြီးတဲ့နောက်အပြစ်ခတ်ရဆဲမဲ့သတင်းထွက်ပေါ်လာတာပါ၄လလောက်ရှိလာပြီးဖြစ်တဲ့ဒီပဋိပက္ခအတွင်းလူပေါင်း3640ကျော်သေဆုံးခဲ့ရပြီးတော့ဒီအထက်မှာတဝက်နီးပါးလောက်ကအရက်သားတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုခဲ့ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
ဒီဝေကနေတင်းနှွေနေမနေ့ဖက်တရမြကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တူနီရှားနိုင်ငံမှာအကြမ်းဖက်မှုဆန့်ကျင်တိုက်ဖျက်ရေးဆိုင်ရာဥပဒေအသစ်တရက်ကိုစနေနေ့မှာလွှတ်တော်ကတခဲနဲ့ထောက်ခံပြီးပြဋ္ဌာန်းလိုက်ပါတယ်။ကဘာလေခီးတွေတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးတဲ့နောက်အခုလိုဥပဒေပြဋ္ဌာန်းတာပါ။ဒါပေမဲ့တူနီရှားရဲ့ခက်ခက်ခဲခဲရယူထားရတဲ့လွတ်လပ်ခွင့်တွေဒီဥပဒေအသစ်ကြောင့်ထိခိုက်မှာကိုတော့ဝေဖန်သူတွေကစိုးရိမ်နေပါတယ်။ပြီးကြတဲ့လကတူနီရှားပင်လယ်ကမ်းခြေမြို့ဆိုစီမှာပြည်ထောင်ကဘာလေခီးတွေအများစုဖြစ်တဲ့လူပေါင်း38ဦးကိုတနက်သမားတူကပြစ်တက်ခဲ့ပါတယ်။တခါမလကတူနစ်မြို့တော်ဘာဒူပြတိုက်မှာကဘာလကီးတဲ့21ယောက်ကိုတနတ်သမား2ဦးကပြစ်တက်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုနှစ်ခုစလုံးဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် IS စစ်သွေးကြွတွေကပြောပါတယ်။လွှတ်တော်မှာသုံးဝင်ကြဆွနေကြပြီးတဲ့နောက်စနေနေ့ကမဲခွဲပြီးထောက်ခံမဲ194မဲကန့်ကွက်မဲမရှိပြက်ကွက်မဲ10မဲနဲ့ဥပဒေမူကြောင်းကိုအတည်ပြုလိုက်တာပါ။တန်တရားရှိသူတွေကိုဖမ်းဆီးတဲ့ကိစ္စမတင်းကြပ်လို့မဲရှော့ပြီးပြဋ္ဌာန်းထားတဲ့အပေါ်လူအခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ကတော့ဥပဒေပါပါတယ်။
စစ်တမ်းတင်နေတဲ့အာဖဂန်နိုင်ငံမှာလက်နက်ကိုက်ပဋိပက္ခတွေအဆုံးသတ်စေရေးအစိုးရတာဝန်ရှိသူတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကြားမှာဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းကြဖို့ရှေ့သတင်းပတ်ထဲပါကစ္စတန်နိုင်ငံမှာထပ်မံတွေ့ဆုံကြမယ်အကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်ထိပ်တန်းလုံခြုံရေးအရာရှိတဦးက VOA ကိုပြောဆိုခဲ့ပါတယ်။ဇူလိုင်လ30ရက်နေ့ကျရင်တရုတ်နိုင်ငံအနောက်မြောက်ပိုင်းကဦးရုမ်ချီမြို့မှာဆွေးနွေးပွဲကျင်းပမယ်အကြောင်းအမည်မဖော်လိုတဲ့အာဖဂန်အရာရှိတွေနဲ့အာဖဂန်အစ်မင်းငင်းငယ်ရေးကောင်စီအဖွဲ့ဝင်တွေကတောက်ကြနေကပြောကြားချက်ကိုပါကစ္စတန်အရာရှိကတုံ့ပြန်ပြောဆိုခဲ့တာပါ။အာဖဂန်တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေကိုပါကစ္စတန်အရာရှိကညှင်းပယ်ခဲ့ပြီးတော့ငင်းငယ်ရေးဆွေးနွေးမှုတွေကိုဇူလိုင်လ31ရက်နေ့ကျရင်ပါကစ္စတန်မှာကျင်းပသွားမှာဖြစ်တဲ့အကြောင်းနဲ့အစ္စလာမဘတ်မြို့တော်ကနိုင်ငံခြားရေးဝန်ကြီးဌာနကနေတရားဝင်ကြေညာချက်တစ်စောင်ထုတ်ပြန်နိုင်ဖို့ရှိတဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘယ်တော့ဆိုတာကိုတော့မပြောခဲ့ပါဘူး။ဆွေးနွေးပွဲတွေကိုတရုတ်ပြည်မှာကျင်းပသွားမယ်အကြောင်းအာဖဂန်မီဒီယာတွေကိုသတင်းပြန့်နှံ့ခဲ့တာဟာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကပါကစ္စတန်ကနေဂျာဝင်ဆစ်ဆက်ပြီးတော့ကမကထလုံကျင်းပပေးခဲ့တဲ့ပထမအဦးဆုံးအကြိမ်ထူးထူးခြားခြားတွေ့ဆုံမှုကနေထွက်ပေါ်လာတဲ့နှစ်ဖက်ကြားအပြုသဘောဆောင်ခြေနေတွေပြက်ပြားအောင်ကြိုးပမ်းတာဖြစ်နိုင်တယ်လို့လည်းဆိုပါတယ်။အခုဆွေးနွေးမှုတွေဟာဆိုရင်အာဖဂန်အစိုးရနဲ့တာလီဘန်အကြား14နှစ်အတွင်းမှာပထမအဦးဆုံးအကြိမ်ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမြောက်ပိုင်းမှာအပြင်းထန်မိုးဆက်ရွာနေပြီးစနေနေ့အစောပိုင်းကတည်ဆုံးသူနောက်ထပ် 24 လောင်းကိုထပ်ရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့နေရာတချို့မှာမုတ်တုံမူးရွာပြီးတနင်္ဂနွေနေ့ကစလို့ရေကြီးခဲ့ကြတဲ့ကဆိုရင်အခုခိုင်ဘာပက်ထွန်ခွာပြည်နယ်ချီထရအရက်မှာအဲ့ဒီတည်ဆုံးသူတွေအပါအဝင်တနင်္ဂနွေလုံးမှာတည်ဆုံးသူ42ယောက်ရှိနေပါပြီ။ဆိုရတဲ့ရာသီဥတုကြောင့်အိမ်တွေလမ်းတွေတံတားတွေပျက်စီးပြီးနိုင်ငံတော်လူပေါင်း2သိန်းခွဲထက်မနည်းဘေးဒဏ်တင်ကြရတယ်လို့သဘောဝဘေးရန်တွေကကူညီကယ်ဆယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိအဆိုးရွားဆုံးတန်ခံရတဲ့နေရာကချီထရအရက်ပဝန်းကျင်မှာဖြစ်ပြီးတနင်္ဂနွေနေ့ကလေးကဆိုရင်လူ30ထဲမှနေတည်ဆုံထားပြီလို့ဒေတာတွင်းရက်တပ်ဖွဲ့တာဝန်ရှိသူတူကိုကိုးကားပြီး AP သတင်းဌာနကဖော်ပြပါတယ်။နေတဲ့ပြည်နယ်ကိုဖျက်ဖို့ကြိုးစားတဲ့လူတွေဘဝကနေကက်တင်ထားတဲ့ရွှေပြောင်းဝင်ရောက်သူ100လောက်ကိုစီစီလီကျွန်းပါလာမိုအရက်ကစစ်ကမ်းကိုခေါ်သွားပါပြီ။ဆူဒန်၊အီရီထရီးယားနဲ့ဆီးရီးယားနိုင်ငံတွေကအဓိကဖြစ်တဲ့ရွှေပြောင်းဝင်ရောက်သူအများစုကိုနော်ဝေသင်္ဘော CM Pilot နဲ့တင်ပြီးတော့စနေနေ့ကစစ်ကမ်းကိုခေါ်သွားတာပါ။အဲဒီနော်ဝေသင်္ဘောဟာဥရောပသမဂ္ဂ EU ရဲ့မြေထဲပင်လယ်တွင်ကူညီကယ်ဆယ်ရေးလုပ်ငန်းမှာပါဝင်လှုပ်ဆောင်နေတဲ့တင်ပေါ်ပါနိုင်ငံတကာချန်ပီယံများဖလား ICC ဘောလုံးပြိုင်ပွဲပွဲစဉ်တွေကိုစနေနေ့ကဆက်ကစားကြပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာမှာကစားခဲ့တဲ့နိုင်ငံတကာချန်ပီယံများဖလားပွဲစဉ် မန်ချက်စတာယူနိုက်တက်နဲ့ဘာစီလိုနာအသင်းတို့ပွဲမှာမန်ယူအသင်းကဘာစီလိုနာကို3-2နဲ့နိုင်သွားပါတယ်။အမေရိကန်ပြည်ထောင်စုမြောက်ကရိုလိုင်းနားပြည်နယ်ရှာလော့မြို့မှာကစားတဲ့ PSG နဲ့ Chelsea ပွဲမှာတော့တဖက်တကူစီနဲ့တရေကြသွားပါတယ်။တခါတရုတ်နိုင်ငံရှန်ဇန်းမြို့မှာကစားတဲ့ AC Milan နဲ့ Inter Milan တို့ပွဲမှာတော့ AC Milan ကတကူကိုမရှိနဲ့အနိုင်ရသွားပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္နန္ဒာချန်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို burmese.voanews.com ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့မြန်မာနိုင်ငံရေးသတင်းနဲ့စကြပါလိမ့်ဗျာနိုင်ငံရေးမှာအရင်ကဝင်မပါခဲ့တဲ့တက်သည့်ပညာရှင်တွေအလောက်ကန်ကျွမ်းကျင်သူတွေဟာသူတို့ရဲ့ပညာအရည်ချင်းကျွမ်းကျင်မှုနဲ့နိုင်ငံကိုအကျိုးပြုနိုင်သူတွေဖြစ်တာကြောင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲလောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ဖိတ်ခေါ်သွားမှာဖြစ်တယ်လို့ဥက္ကဋ္ဌတော်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါပြင်2015ရွေးကောက်ပွဲရလဒ်ဟာမြန်မာနိုင်ငံရဲ့အနာဂတ်အပြောင်းလဲကိုအကောင့်ထဲဖော်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းမနေ့ကကြိုက်လက်မြို့မှာကျင်းပတဲ့လူလူဟောပြောပွဲမှာတော်ဆန်းစုကြည်ကပြောသွားပါတယ်။အပြည့်စုံကတော့မန်ဂျင်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ပြခဲ့တဲ့သတင်းပတ်တွေအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကြေညာပြီးတဲ့နောက်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာပထမဆုံးအကြိမ်လူထုမဲဆွယ်စီယုံရေးခီးစဉ်အဖြစ် ARD တိုင်းကြိုက်လက်မြို့ကိုမနေ့ကတွားရောက်ခဲ့ပါတယ်။ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါမှာနိုင်ငံကိုအကျိုးပြုနိုင်မယ့်အရေးအချင်းကိုပထမဦးစားပေးဖြစ်သတ်မှတ်ထားကြောင်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုအလေးနက်ထားပြောသွားပါတယ်
။ရလာဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဝင်ရောက်ပြီးရှင်းပြဖို့တကယ်တော်တဲ့ပုံပေါ်ကြီးများပညာရှင်များအတွေ့အကြုံအလုံးကိုင်းအမြအတွက်ကျင်သူများကိုတော့ထိတ်ခေါ်တယ်။ဒါတချို့ကနည်းနည်းမချိန်မချင်းဒီလူတွေကဒီပုံပေါ်တွေကအစတုန်းကဖွဲ့ချုပ်ဝင်နေတယ်မဟုတ်ဘူး။အခုမှဝင်လာပြီးတော့သူတို့ကိုယ်စားလှယ်နေရာပေးမှလားဆိုပြီးတော့မေးတဲ့လူတွေရှိတယ်။ဟုတ်တယ်ကျမတို့ပေးရမယ်။ဘာဖြစ်လို့လဲဆိုတော့ဒီပုံပေါ်တွေကအရင်တော့ကနိုင်ငံရေးထဲမှာဝင်မပါခဲ့ပေမဲ့ကိုယ့်ရဲ့မိတို့ရဲ့ကြွတ်ကျင်ဖို့ရမိမိတို့ရဲ့ပညာအရနိုင်ငံကိုအကျိုးပြုရဲ့နောက်ပြီးတော့လည်းဒီမိုကရေစီကိုချိပါအောင်မလုပ်ခဲ့ဘူးရှင်။ကျမတို့ဒီလိုပုံပေါ်တွေနိုင်ငံအတွက်သုံးရမှာလေ။ကျမတို့နိုင်ငံအတွက်တာဝန်ပေးတာနိုင်ငံအတွက်ဆိုတော့တော
့2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနာဂတ်အပြောင်းလဲကိုအကောင့်ထင်ပေါ်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဒေါအောင်ဆန်းစုကြည်ကဆိုပါတယ်။ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ပေါက်ဖို့အတွက်တိုင်းသားပြည်သူအလုံးမဖြစ်မနေမဲပေးကြဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။2015ကိုရောက်လာဒီရွေးကောက်ပွဲဟာလဲနိုင်ငံရဲ့ကံစီမားကိုသုံးရပေးနိုင်ရေကောက်ပါတယ်။ဒီစောကစောကိုမေးပါလို့1990ဒီမှာယူပဲပြန်ဖြစ်ပေးနိုင်လို့မလဲတဲ့။ဒီမှာတော့ကိုယ့်ဝင်နေနဲ့ပြောမယ်။1990ဒီမှာယူဖြစ်မယ်ဆိုတော့ပြည်သူကိုချိတ်ချောက်နေတဲ့ပုံပေါ်ရရှိတယ်။နားမရောမှန်းနဲ့အဲ့ဒါရိုးသားဒီမိုကရေစီဖွဲ့ချုပ်မဲပေးမှာဆိုလို့ပြောတဲ့သူဖြစ်တယ်။
ကျိုင်းလက်မြို့မှာကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာပညာပေးဟောပြောပွဲမှာတက်ရောက်လာတဲ့ဒေသခံပြည်သူတွေရဲ့မိဂွန်းတွေကိုလည်းဒေါအောင်ဆန်းစုကြည်ကဖြေဆိုသွားပါတယ်
။2015မှာတရားရဂိုင်းလုံးနိုင်လို့ရှိလို့ရှိလို့ရှိနံပါတ်1ကတော့အခုလည်းတော့ဘယ်လုံးမှမဆိုးနိုင်ဘူးဆိုတော့ပိတ်စာပေါ့။နောက်တစ်ဆင့်ကပါလဲဆိုတော့ဒီမှာတော့တရားရဂိုင်းလုံးနိုင်နာနဲ့အမျှတရားရဂိုင်းလုံးသဘောထားကြည့်မှုကိုပေးပြပြီးတော့ဒီကျမတို့နိုင်ငံမှာမျိုးသားရင်းသားစေရေးအတွက်လုပ်သွားမယ်ဆိုတာအားပါတယ်။အမကကျမတို့နိုင်ငံမှာမျိုးသားရင်းသားစေရေးမရှိခဲ့နဲ့ညီညွတ်မှုမရှိခဲ့နဲ့တော့မှတော့ကဲမှုရှိနေတယ်
။ဒီကြိုက်လက်မျိုးကဟောပြောပွဲကိုဒေသခံပြည်သူထောင်ထဲချီတက်ရောက်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ ARD တိုင်းစီယုံရေးခီးစဉ်မှာကြိုက်လက်မျိုးအပြင်ဒီကနေ့မှာတော့မော်ကျွန်းမြို့မှာလူထုဟောပြောပွဲဆက်လက်ကျင်းပဖို့ရှိပါတယ်ရှင်။
ပိုင်းရင်နိုင်ပြောပြသွားတာဖြစ်ပါတယ်။ဘတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာ2018ကမ္ဘာဖလားနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးခြင်းပါတယ်။ရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားခြေစစ်ပွဲတွေကိုမဲခွဲခဲ့ကြတာမှာစပိန်နဲ့အီတလီအပါအဝင်ဥရောပကနာမည်ကြီးအသင်းတွေခြေစစ်ပွဲမှာပဲထိတ်တိုက်တွေ့ကြမှာဖြစ်ပါတယ်။2018ကမ္ဘာဖလားအတွက်ခြေစစ်ပွဲတွေကိုမဲခွဲဆုံးဖြတ်တာတွေကိုဇူလိုင်လ25ရက်နေ့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာပြုလုပ်ခဲ့တာပါ။ ချိန်ထဲမှာပဲရုရှားနိုင်ငံကကမ္ဘာဖလားအင်ရှင်ဖြစ်လက်ခံကျင်းပတာကို FIFA အနေနဲ့ထောက်ခံတယ်လို့ FIFA ဥက္ကဋ္ဌဆက်ဘလက်ကထပ်မံအတည်ပြုပြောကြားလိုက်ပါတယ်ခြေစစ်ပွဲမဲခွဲခဲ့ကြတဲ့အပေါ်အသင်းတွေရဲ့တုံ့ပြန်စံနေတဲ့အထူးအခြေအနေပြည်စုံကိုနားဆင်ကြည့်အောင်ပါဗျာ2018ကမ္ဘာဖလားခြေစစ်ပွဲအတွက်ပွဲစဉ်တွေထွက်ပေါ်လာပါပြီရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာစနေနေ့ကခြေစစ်ပွဲအုပ်စုတွေနဲ့ပွဲစဉ်တွေကိုမဲနိုင်ဆုံးဖြတ်ခဲ့ကြတာမှာဥရောပအသင်းကြီးတချို့ခြေစစ်ပွဲမှာတင်ထိတ်တိုက်တွေးခဲ့ကြပါတယ
် France in the group Netherlands Netherlands in the group A with France
အုပ်စုအမှာ Netherlands နဲ့ပြင်သစ်တို့အုပ်စုတွေကြပြီးတော့ဒီအုပ်စုမှာ Sweden နဲ့ Bulgaria တို့လည်းပါနေတဲ့အတွက်အုပ်စုကျက်တယ်လို့ပြောရမှာပါပြင်သစ်နီးပြဒေဒီအေဒီရှောင်းပြောတာကတော့
C'est un groupe assez solide puisque avec les Pays-Bas la Suède
Netherlands Sweden လို့ဥရောပကအကောင်းဆုံးအသင်းတချို့ပါနေတဲ့အတွက်ဒီအုပ်စုကအတော်လေးကျက်ပါတယ်ဒီလိုအုပ်စုမျိုးမှာကဘာမဆိုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းခြေစစ်ပွဲတွေကအမြဲတမ်းခက်လိရှိပါတယ်ကျွန်တော်တို့ရဲ့ပြန်ပက်အသင်းတွေအကြောင်းကိုသိပါတယ်သို့တော့ပွဲစဉ်အခြေအနေကိုကြည့်ရမှာပါကျွန်တော်တို့ကလည်းအသင်းကောင်းတစ်သင်းဆိုတာတွေ့ရမှာပါအ
ုပ်စုပြီမှာတော့နာမည်ရှိတဲ့အသင်းတွေကပေါ်တူဂီဆွစ်ဇာလန်ဟန်ဂေရီတို့ပါဝင်ပြီးတော့ကမ္ဘာချန်ပီယံဂျာမနီကတော့အုပ်စုစီမှာချက်သမရနိုင်ငံမြောက်အိုင်လန်နော်ဝေးအဇော်ဘိုင်ဂျန်ဆာမာရီနိုတို့နဲ့ကစားရမှာပါဘောလုံးဘိုးရဲ့အင်္ဂလန်ကတော့အုပ်စု F မှာစကော့တလန်အပါအဝင်ဆလိုဗာကီးယားဆလိုဗေးနီးယားလစ်သွေးနီးယားမော်လ်တာတို့နဲ့တွေ့မှာပါသူတို့ရဲ့အနည်းဆုံးမဟာပြိုင်ပွဲဖြစ်တဲ့ Scotland နဲ့ပွဲကတော့စိတ်လုံရှားစရာကောင်းတယ်လို့ England နီးပြ Ryan Hodgson ကပြောပါတယ
် But the Scotland fixtures are one I suppose that for certainly for the British mass media that stand out because it's such an old
ကျွန်တော်ချုံပြောရမယ်ဆိုရင်တော့အုပ်စုကကောင်းပါတယ် Scotland နဲ့ကစားမယ့်ပွဲကတော့ပရိသတ်တွေအတွက်စိတ်လုံရှားစရာပွဲတစ်ပွဲလို့ဆိုရမှာပါအထူးသဖြင့် British media တွေအတွက်ပါဘာလို့လဲဆိုတော့ဒါကစက်တန်းအရင်ဆုံးပြိုင်ပွဲနှစ်ဆင့်ဖြစ်နေလို့ပါပရိသတ်တွေကိုအဆင့်ကိုဘလောက်အပေးကြတယ်ဆိုတာအဲ့ဒီမှာတွေ့ရမှာပါ
ဥရောပခြေစစ်ပွဲတွေမှာနောက်ထပ်စိတ်ဝင်စားစရာအုပ်စုတစ်ခုကတော့အုပ်စုဂျီဘာဒီအုပ်စုမှာချန်ပီယံ၄ချိန်ဖြစ်ဖူးတဲ့အီတလီနဲ့2010ကမ္ဘာချန်ပီယံစပိန်အသင်းတို့တွေ့ကြမှာဖြစ်ပြီးတော့အယ်ဘေးနီးယား၊အစ္စရေးလ၊မက်ဆီဒိုးနီးယားနဲ့လီရှစ်စတိုင်းတို့လည်းကစားရမှာပါအီတလီနီးပြအန်တိုနီယိုကွန်တီကတော့
ဆီအန်ဂျီရိုနီစီကူရာမန်တေဒူရော
ယုစုကအုပ်စုချက်ပါဒါပေမဲ့ကမ္ဘာအကောင်ဆုံးအသင်းတွေကတသင်းဖြစ်တဲ့စပိန်နဲ့တွေ့ရမှာဆိုတော့စိတ်ဝင်စားစရာပါပြီးတော့ကစားသမားတွေအတွက်လည်းဒီပွဲကစိတ်လှုပ်ရှားစရာကောင်းမဲ့ပွဲတစ်ပွဲဖြစ်နိုင်ပါလေ
။အုပ်စု၉ခုကပထမရတဲ့၉သင်တိုက်ရဲ့ခြေစစ်ပွဲအောင်မှာဖြစ်ပြီးဒုတိယရတဲ့အထက်ကအကောင်းဆုံး၈သင်ဒုတိယအဆင့်ရှုံးထွက်အနေနဲ့ကစားအောင်မှာဖြစ်ပါတယ်။တောင်အမေရိကဘက်အချမ်းမှာတော့အသင်း၁၀သင်ပတ်လည်ကစားအောင်မှာဖြစ်ပြီးနာမည်ကြီးဘရာဇီးကပွဲဥဒ်တ်မှာတောင်အမေရိကချန်ပီယံချီလီနဲ့ကစားအောင်မှာဖြစ်ပြီးတော့အာဂျင်တီးနားကတော့အီကွေဒေါနဲ့အဖွဲ့ပွဲမှာကစားအောင်မှာပါစနေနေ့ကပြုလုပ်ခဲ့တဲ့ဒီအခမ်းအနားကိုကမ္ဘာကျော်ဘောလုံးသမားတွေကရိုနယ်ဒို၊ကန်နာဗာရို၊ဘီယာဟော့ဖ်၊ဖော်လန်စတဲ့နာမည်ကြီးတွေတက်ရောက်ခဲ့ကြသလိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျိုးဆပ်ဆက်ဘလက်တရိုလည်းတက်ရောက်ခဲ့ပါတယ်။ကမ္ဘာဖလားအင်ရှင်ရွေးချယ်တာနဲ့ပတ်သက်ပြီးအငြင်းပွားစရာအခြေအနေတွေဖြစ်နေပေမဲ့လည်း FIFA အနေနဲ့ရုရှားနိုင်ငံအင်ရှင်ဖြစ်လက်ခံကျင်းပမဲ့ကိစ္စကိုထောက်ခံတယ်လို့ဘလက်တာကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောပါတယ
်။ Wir haben hier
FIFA အမှုဆောင်ကော်မတီအနေနဲ့မကြာသေးခင်ကပဲဆုံးဖြတ်ချက်အသစ်တစ်ခုချခဲ့တာကိုကျွန်တော်အနေနဲ့ခင်ဗျားတို့အသိပေးချင်ပါတယ်။အဲဒီဆုံးဖြတ်ချက်ထဲမှာ2018ကမ္ဘာဖလားကိုရုရှားနိုင်ငံအင်ရှင်လုပ်မဲ့ကိစ္စကို FIFA အနေနဲ့အပြည့်အဝထောက်ခံပါတယ
်။ရုရှားသမ္မတပူတင်ကတော့ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်ပြဿနာတွေဖြစ်နေတဲ့ကြားကအခုလို2018ကမ္ဘာဖလားကိုအာရုံစိုက်လှုပ်ဆောင်ပေးခဲ့တဲ့အတွက်သူအနေနဲ့ကျေးဇူးတင်တယ်လို့တုံ့ပြန်ခဲ့ပါတယ်။အာရှခြေစစ်ပွဲတွေကိုစတင်ကစားနေပြီးတော့အာဖရိကဆုံးခြေစစ်ပွဲတွေကိုတော့လာမယ့်အောက်တိုဘာလမှာစတင်ပြီးအဆင့်30ကစားပြီးတော့အသင်း5သင်းအဲ့ဒီကနေခြေစစ်ပွဲအောင်မှာဖြစ်ပါတယ်ခင်ဗျာ။ဒီမှာပိုင်းကနေတနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုမနက်9:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့မျက်မှောက်ရေးရာ30ချက်အစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းစိန်အစိုးရတက်လာတာ9နှစ်ထဲရောက်လာပြီမဲ့ဝန်ကြီးဌာနတွေဟာအလွဲသုံးစားကြိတ်ဝိုင်းစနစ်ကိုဆက်လက်ကျင့်သုံးနေသေးဖြစ်ကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါရခင်ဗျာ
။ဗကျင်ငွေနဲ့ပြန်စားတပစ္စည်းအလွဲသုံးစားလောက်တာဟာမြန်မာအစိုးရဝန်ထမ်းရဲ့ဓလိသုံးစံလို့ဖြစ်နေတာကြပါပြီ။အစိုးရဝန်ထမ်းတွေမှာလက်ပေးလိုက်ယူမှုနဲ့အဂတိလိုက်စားမှုတွေရှိနေသေးဖြစ်လို့စိတ်ပြောင်းပြစ်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လမှာကျင်းပတဲ့အစိုးရအဖွဲ့ပထမလေးလက်ပတ်အစည်းအဝေးမှာသမ္မတဦးသိန်းစိန်ကပြောပါတယ်။ဘတ်ဂျက်ငွေအလွဲသုံးစားလုပ်ပုံဟာဇီးတိပန်းမောက်တာကိုဝိုင်းနိုင်တယ်လို့ဖြစ်နေတယ်လို့ မြို့သားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပေးတဲ့ဥပမာကိုလူကြိုက်များပါလေ။နောက်6လလောက်ကြာတော့ဘတ်ဂျက်အလွဲသုံးစားလုပ်သူအများစုဟာအဆင့်မြင့်ဝန်ထမ်းတွေဖြစ်ပြီးအောက်ခြေဝန်ထမ်းကနေတယ်လို့ပြည်သူ့ငွေစည်းကော်မတီဝင်ဒေါ်တင်ရွှေဦးထုတ်ဖော်ပြောဆိုတာကိုပြည်တွင်းမီဒီယာမှာဖော်ပြပါတယ်။ဘတ်ဂျက်အလွဲသုံးစားလုပ်မှုပေါင်း800နီးပါးရှိပါတယ်။ပညာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာအလွဲသုံးစားလွတ်ပုံကို NLD လွတ်တော်အမတ်ဒေါ်စန္နာမင်းကဇူလိုင်လ16ရက်နေ့ကလွတ်တော်မှာတင်ပြပါတယ်။ဘဏ္ဍာငွေသုံးစွဲပုံကိုဖော်ပြတဲ့စင်းစစ်ရုံးချုပ်အစီရင်ခံစာကိုကိုးကားပြီးထောက်ပြတာဖြစ်ပါတယ်။ဒါပေမဲ့သဘောဝတင်ရဇတ်လုပ်ငန်းမှာလည်းအလွဲသုံးစားလုပ်မှုတွေများပါတယ
်။ရေနံဓာတ်ငွေနဲ့တွင်းထွက်ပစ္စည်းဆိုင်ရာလုပ်ငန်းမှာကွယ်ဝှက်မှုနဲ့အလွဲသုံးစားလုပ်မှုအများဆုံးဖြစ်ပါတယ်။တော်ဝင်ကြေပွန်စွာထမ်းဆောင်သလားဆိုတော့ကိုသိနိုင်ဖို့အတွက်ကန်ထရိုက်စာချုပ်ကိုလွတ်တော်သို့မဟုတ်ပြည်သူသိအောင်ပြသဖို့လိုပါ रे မြန်မာပြည်မှာအုံပုံးစာချုပ်များတာဟာအာဂရိလိုက်ဆောင်မှုကိုအားပေးတယ်လို့ဖြစ်နေပါ रे ဒါကြောင့်တယန်ဇာတာထုတ်ယူမှုမှာတည်င်းအချက်အလက်မရှိသလောက်ဖြစ်နေတယ်လို့ Natural Resource Governance Institute ကသဘာဝတယန်ဇာတာကြီးကြပ်ရေးအဖွဲ့ကဆိုပါ रे Freedom of Information Law ဆိုတဲ့လလစွာတည်င်းယူခွင့်ဥပဒေမြန်မာမှာမရှိတဲ့အတွက်လုပ်ငန်းကိုမဖော်ပြတာဟာအရေးမကြီးသလိုဖြစ်နေပါတယ်။ဒါကြောင့်အာဏာပိုင်တွေကြိတ်ဝိုင်းလုပ်ပြီးကိုကျိုးရှာတာကိုအရေးမယူနိုင်ပဲဖြစ်နေပါတယ
်။ NRGI ကသဘာဝတရားစတာကြီးကြပ်ရေးအဖွဲ့ကပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီး58နိုင်ငံကို2013ကစစ်တမ်းကောက်တဲ့အခါမှာမြန်မာဟာအောက်ဆုံးမှာဖြစ်နေပါတယ်။ပွင့်လင်းမြင်သာမှုတာဝန်သိမှုပညာပေးမှုပြည်သူပါဝင်မှုစတာတွေကိုစစ်ဆေးတဲ့အခါအကောင်းဆုံးအမြင့်ဆုံးကိုအမှတ်တရပေးထားပါတယ်။အာရှနိုင်ငံတွေထဲမှာအိန္ဒိယကအမှတ်80၊အင်ဒိုနီးရှားက66မှ၊ဖိလစ်ပိုင်က54မှ၊မလေးရှားက46မှ၊တရုတ်က43မှ၊ဗီယက်နမ်41မှနဲ့ကမ္ဘောဒီးယားက29မှအသီးသီးရကြပါတယ်။မြန်မာကတော့4မှတည်းသာရတဲ့အတွေ့အခြားဆုံးနဲ့အညံ့ဆုံးဖြစ်ပါတယ်။နာမည်ကောင်းလူချင်းလို့တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာအဖွဲ့ဝင်လောင်းဖြစ်လာပြီးမြတ်ဝိုင်းတလိနဲ့အလွဲသုံးစားလုပ်တဲ့အကျင့်ကိုမစွန့်လွတ်နိုင်ပဲဖြစ်နေပါတယ်
။တဘာဝတရားစတာထုတ်ယူနေတဲ့နိုင်ငံပိုင်လုပ်ငန်းတွေအကြောင်းအစီရင်ခံစာရေးဖို့ Natural Resource Governance Institute ကတဘာဝတရားစတာကြီးကြပ်ရေးအဖွဲ့ကစ조사တဲ့အခါမှာမြတ်ဝိုင်းစနစ်ကိုမထိုးဖောက်နိုင်ပဲဖြစ်နေပါတယ်။အစိုးရဝန်ကြီးဌာနတွေဟာသတင်းထုတ်ပြန်ရမှာအလွန်အားနည်းတယ်လို့NRGI အရာရှိ Patrick Heller ကပြောဆိုကြောင်းဇူလိုင်လ2ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ဘယ်ဌာနကဘယ်လောက်မြတ်ပြီးဘယ်လောက်ရှုံးနေဆိုတာကိုမထုတ်ပြန်တဲ့အတွက်နိုင်ငံပိုင်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိနိုင်ဖို့ခက်ခဲနေပါတယ်။မကြမီကအစိုးရချပြီးတဲ့ရေနံနဲ့ဓာတ်ငွေလုပ်ကွက်36ခုမှာပိုင်ဆိုင်မှုကိုမဖော်ပြနိုင်တဲ့မြန်မာကုမ္ပဏီ9ခုနဲ့နိုင်ငံခြားကုမ္ပဏီက11ခုရှိနေတာဟာစိတ်ဝိုင်းတလေးကိုပြသနေတာဖြစ်ပါတယ
်။ပိုင်ဆိုင်မှုမပြောပြတဲ့ကုမ္ပဏီနှစ်ခုဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ဩဇာခံတွေဖြစ်ကြောင်းသိရပါတယ်။အနာပိုင်ဆွေမျိုးသားချင်းပိုင်တဲ့ကုမ္ပဏီတွေကိုလျှို့ဝှက်ထားတာဟာစစ်အစိုးရရဲ့အကျင့်တလေးဖြစ်ပါတယ်။အစိုးရဌာနမပြောနဲ့ပုဂ္ဂလိကကုမ္ပဏီကိုတောင်းသတင်းအချက်အလက်တောင်းခံလို့ရတာမဟုတ်ပါဘူး။ဒါပေမဲ့ EITI တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှအဖွဲ့ဝင်လုံးဖြစ်လာတဲ့မြန်မာဟာနောက်9လအကြာမှာပထမဆုံး EITI အစီရင်ခံစာထုတ်ပြန်ရမှာဖြစ်ပြီး2019ဇန်နဝါရီလမှာပထမအကြိမ်အစစ်ဆေးခံရပါလိမ့်မယ် EITI ရွေးချယ်အကောင့်တွေပုံမှုကိုစောင့်ကြည့်ဖို့အတွက်အစိုးရလုပ်ငန်းရှင်နဲ့အယတအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ညွန်ပေါင်းအဖွဲ့ရှိပြီမယ်အာဏာပိုင်တွေရဲ့ကြိတ်ဝိုင်းကိုထိုးပေါက်နိုင်ဖို့မရပါဘူးညွန်ပေါင်းအဖွဲ့မှာလွတ်တော်အမတ်တွေပါဝင်ဖို့လိုပါတယ်တဘာဝတရားစတာကရတဲ့ဝင်ငွေကိုအများပြည်သူအတွက်အသုံးပြုမပြုပြည်သူကိုယ်စားလှယ်ကစစ်ဆေးတာဟာတဘာဝအကျဆုံးဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်လာတာ9နှစ်နီးပါးရှိလာပြီမဲ့အာဏာပိုင်တွေရဲ့အလွဲသုံးစားကြိတ်ဝိုင်းများကိုဖျက်ဆီးဖို့မစွမ်းဆောင်နိုင်ပဲဖြစ်နေပါတယ်ခင်ဗျာ။
ဝန်ခင်စီစဉ်တင်ဆက်တဲ့ပတ်စင်မြန်မာပြည်ရဲ့30ချက်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတခါတော့ American Indian အတုံးတို့ပတ်စင်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အ ဒီသတင်းပါ English Background စကန်ဒါမှာအစိပ်ပိုင်းဒါမှမဟုတ်ပစ္စည်းတခုလို့ဒီပေးရတဲ့ piece ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း museum piece
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက museum museum မှာပြတိုင်း piece piece ကပစ္စည်းတခုဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပေးကတော့ပြတိုက်ကပစ္စည်းတခုပေါ့ဒီအသုံးက1900ခုနှစ်များကခေတ်စားလာတာဖြစ်ပြီးပထမပိုင်းကတော့ပြတိုင်မှာထားရလောက်အောင်တံပိုးရှိတဲ့ပစ္စည်းဒါမှမဟုတ်အရာတစ်ခုကိုရီမှန်ပြောဆိုပေမဲ့နောက်ပိုင်းခေတ်တွေကျတော့ရှေးကြတာခေတ်နဲ့မညီဖြစ်တော့တာကျမတို့မြန်မာဘန်းစကားမှာတော့တိတ်ကိုဟိုင်းနေတာတိတ်ကိုခေတ်နောက်ကျနေတဲ့ပစ္စည်းဒါမှမဟုတ်လူနဲ့နှိုင်းရှင်ပြီးဟာတနှောနှိမ်ပြောတာမျိုးမှာသုံးလို့ရှိတာဖြစ်ပါတယ် idiom ဆိုရဲတပိုက်အသေးပဲကတော့လူဆိုရင်လည်းတိတ်ရှေးဆန်းတာပစ္စည်းဆိုရင်လည်းအခုခေတ်စကားရသိမော်ဒယ်အောက်နေတာမျိုးကျမတို့မြန်မာမှာဆိုရင်ဘိုးတော်ခေတ်ကပစ္စည်းတွေလို့တင်စားပြောတာနေတူတယ်လို့ဆိုရမှာပါဥပမာကားဆိုရင်လည်းတိတ်ကိုဟောင်းနေတဲ့မော်ဒယ်မို့ပြတိုင်မှာပဲထားတင်တယ်လို့ပြောတာမျိုးလူဆိုရင်လည်းတိတ်ရှေးဆန်တဲ့လူမျိုးကိုညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The car you have is a museum pieceYou should just send it to the car junkyard.
မင်းစီနေတဲ့ကားဟာဘိုးတော်ခေတ်ကကားကြီးလေ။ဒါကြောင့်ကားတင်ချိုင်းကိုပဲပို့တင်တော့တယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The car you have is a museum piece. You should just send it to the car junkyard.
ခုဆက်လက်တင်ပြပေးမှာကတော့
Give a peace of mind.
ဖြစ်ပါတယ်။စာလုံးပေါင်းက GIVE give ကပေးတာA ကတခု PIECE piece a piece ကအပိုင်းတစ်ပိုင်း OF of ကရဲ့ MIND mind ကဦးနောက်ထဲခေါင်းထဲရှိတာဆိုတော့ဇဂုထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကိုယ်ခေါင်းထဲရှိတဲ့အပိုင်းတစ်ပိုင်းကိုပေးလိုက်တာပေါ့ဒီသုံးကပေးတယ်ဆိုတော့အပေးခံရသူတဦးတယောက်ဖြစ်တဲ့ someone ဒါမှမဟုတ် somebody နဲ့တွဲပြီး to give someone a piece of your mind လို့ဖြည့်ဆွဲပြောလို့ရပါတယ် idiom ဆိုရဲတော့ဗိုက်အဓိပ္ပာယ်ကတော့သိမကွာထားပါဘူးကျမတို့မြန်မာမှာအထူးသဖြင့်ဒေါသထွက်လို့မချိနဲ့လို့ကိုယ်စိတ်ထဲရှိတာကိုယ်ခံစားချက်ကိုပြောလိုက်တာဆူလိုက်တာမျိုးကိုဆိုလိုတာဖြစ်ပါလေဘန်းစကားအရကတော့ရန်တွေးလိုက်တာပြောထည့်လိုက်တာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တော့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's always late for work I'm going to give him a piece of my mind
ဂျွန်ကအလုပ်ကိုအမြဲပဲနောက်ကျတယ်လေကျွန်တော်တို့သူ့ကိုပြောထည့်ပြလိုက်တော့ဗျာလို့ဒီဝေရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's always late for work I'm going to give him a piece of my mind
ခုနောက်ဆုံးတင်ပြပေးမှာကတော့
All in one piece
ဖြစ်ပါတယ်စာလုံးပေါင်းက O L L all ကအားလုံး I N N ကအထဲမှာဝယ်နေဝန်ရတခု PIECE piece ကအပိုင်းတစ်ပိုင်းဆိုတော့ one piece ကအပိုင်းတစ်ပိုင်းအရာတစ်ခုဖြစ်ပြီးသကုခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အားလုံးတစ်ခုထဲမှာရှိနေတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့အန္တရာယ်တစ်ခုခုနဲ့ရင်ဆိုင်ရပေမဲ့လူအနေနဲ့ဘာမှထိခိုက်မှုမရှိတာဒဏ်ရာမရတာကျိုးတာပဲ့တာမျိုးမဖြစ်တာကိုဆိုလိုတာဖြစ်ပါတယ်လူတွေမကပါဘူးပစ္စည်းဆိုရင်လည်းအလားတူပါပဲဘာမှမဖြစ်တာအကောင့်ပကတိရှိတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The package fell from her hands but thank goodness the vase inside is all in one piece
ထုတ်ကသူ့လက်ထက်ကနေပြုတ်ကျသွားတယ်လीဒါပေမဲ့တော်ပါသေးရဲ့အထက်မှာရှိတဲ့ပန်းအိုးကဘာမှမဖြစ်သွားဘူးလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The package fell from her hands but thank goodnessThe vase inside is all in one piece.
ဒီတင်ပါ piece ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
museum piece to give a piece of your mind all in one piece.
ကြုတ်ဖြစ်ကြပါတယ်။နောက်တင်ပါကုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
လာတဲ့စီဇန်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့စနေညတိုင်းရဲ့လေလံအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာနားဆင်ဖတ်ရှုလို့ရလို့ VOA ရဲ့ Facebook နဲ့ Twitter ဆာမျက်နှာတွေမှာလည်းဖတ်ရှုလို့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
အမေရိကန်တန်ကနေဇူလိုင်လ26ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်9နာရီတိတိုင်းရဲ့အတန်းလွှင့်ပေးနေပါတယ်။ကျွန်တော်တို့ခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ကိုလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလမီတာ190 kHz 7905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကစနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာမနေ့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာလည်းဖြစ်ပါတယ်ကိုသားညုံကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကျူးစွာတယ်ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီလွှတ်တော်နိုင်ငံရေးနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ခန့်ကဏ္ဍအခြေအနေဖြစ်ပါတယ်။အဓိကကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အခုလာမယ့်ဒီရွေးကောက်ပွဲအတွက်ကိုယ်စားလှယ်တောင်းနေဖြစ်နေမကြသေးခင်ကဆိုလို့ရှိရင်ဒီ88ဒီမျိုးဆက်ចောင်းသားခေါင်းဆောင်ဟောင်းတွေကိုကိုကြီးအပါဝင်ပေါ့နောက်ထင်ရှားတဲ့ဒီတက်ကြွလှူရှားသူတွေနောက်ပညာရှင်အတော်များများဒီရွေးကောက်ခမောက် NLD ဘက်ကနေပြီးတော့ဝင်ရောက်ရှင်ပြိုင်ဖို့အတွက်စီရင်ပေးသွင်းမှုတွေရှိနေတာတွေ့ရပါတယ်။အဲ့တော့ဒီလိုမျိုး NLD ကအားဖြည့်လာတဲ့ NLD ဘက်ကပြင်ဆင်လာတဲ့ဒီအခြေအနေတွေဟာလွတ်တော်တွင်နိုင်ငံရေးအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိလာနိုင်ပါလဲ။လက်ရှိမြန်မာနိုင်ငံသွားနေတဲ့ပြည်ပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိတည်ရောက်နိုင်ပါလဲ။ဒီပေါ်မှာဆွေးနွေးမှာဖြစ်ပါတယ်။အဲ့တည်ရောက်မှုအပြင် NLD ရဲ့အခြေအနေကိုပါကျွန်တော်သုံးသပ်ဖို့ဖြစ်ပါတယ်ခင်ဗျာ။ပထမတော့ကျွန်တော်ဒီဆွေးနွေးပွဲကဒီအခုလိုဝင်လာတဲ့လူတွေကိုကျွန်တော်ခေါ်ယူဖို့ပါ။ဒါမှမဟုတ်သူတို့ကအခုလက်ရှိစီးရင်သွင်းထားတဲ့နေရာမှာပြောဖို့ဆိုဖို့အခက်အခဲရှိပါတယ်။အဲအကြောင်းမို့အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဒီနိုင်ငံရေးလေ့လာသူ2ဦးကိုကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီသတင်းမီဒီယာသမားသတင်းစာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးလေ့လာသူအကြီးအကဲသူဖြစ်တဲ့ကိုအောင်သူငိမ့်ဖြစ်ပါတယ်။2ဦးလုံးလေးလိုင်းပေါ်ကိုရောက်နေကြပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဒီသတင်းစာသမားဖြစ်တဲ့ကိုစီသူအောင်မြင့်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်။ကိုစီသူကြားရမယ်ထင်ပါတယ်ခင်ဗျာ
။ကိုစီကြားပါတယ်ခ
င်ဗျာ။ Okay ။ကိုစီသူခုနကကျွန်တော်ပြောသလိုပါပဲ။ကျွန်တော်အရင်ဆုံးတော့လွှတ်တော်ဘက်ကိုမလှည့်ခင်မှာ NLD ကိစ္စလေးကိုပြောချင်ပါတယ်။အခုလို NLD ကထင်ရှားတဲ့တက်ကြွလှူရှားသူတွေဝင်လာကြမယ်။နောက်တစ်ခုကပညာရှင်တွေအခုဝင်ပါလာကြမယ်။ဒီကိုစီလေးဖြစ်တဲ့ရွေးလာတဲ့ကိစ္စမှာNLD ရဲ့အခြေအနေနဲ့ပတ်သက်လို့ကောကိုစီတော်မြေဘလူးများတုံ့တက်မိပါလေခင်ဗျာအထဲမှာပုံပြီးပြဿနာတွေရှုပ်လာနိုင်လားဒါမှမဟုတ်ရှင်လူသစ်လူဟောင်းပြဿနာတွေရောဖြစ်လာနိုင်လားပုံပြီးအားကောင်းမယ်ထင်လားဘလူးယူဆပါလဲ
အဲကျွန်တော်မြင်လာပြောရရင်တော့အခုဒါကတော့အမတ်လောင်းပေါ့နော်အမတ်လောင်းအနေနဲ့သူတို့ခေါ်လို့ဟိုဝင်လာကြတဲ့ကိစ္စပါဆိုတော့ဒီအမတ်လောင်းတွေကဘာအတွက်လဲဆိုတဲ့ဥစ္စာကိုအရင်စဉ်းစားဖို့လိုပါတယ်အဲအမတ်လောင်းဆိုတဲ့ဥစ္စာကပထမတစ်ချက်ကတော့ဟိုလာမဲ့ယူကောက်ပွဲမှာအနိုင်ရပြီးရင်အမလောင်းနေရဘာလို့ရမလဲဆိုတော့ဥရီပြည်ကြီးလောက်ရမယ်အဲဥရီပြည်ကြီးမတိုင်ခင်မှာပို့ပြီးတော့အရေးကြီးတာကသမရတယောက်ရွေးကောက်နိုင်မှုပေါ့သူကအစိုးရဖွင့်နိုင်မှုအတွက်ကိုအဲ့ဒီစာကိုလောက်ရမယ်နောက်အဲ့လာကတော့ဟိုပြည်တော်စုအစ်စ်ဟိုလွတ်တော်အတွက်အမလောင်းရွေးချယ်ပွဲမှာဝင်ရောက်ရှင်တယ်မဲ့လူတွေအတွက်ပေါ့ပြီးတော့နောက်ပြည်နယ်တဲ့တိုင်းအတွက်ဆိုရင်အဲ့ဒါအယောက်ပေါင်း600ကျော်ရှိတယ်ဆိုတော့ NLD ကဒီဟာနဲ့ပတ်သက်လို့သူပြည်ပြည်ချက်ချာကိုဟိုညီဒီဟာဒီပြချက်စနစ်ရစီစဉ်ထားသလားဆိုတာကျွန်တော်တို့မသိဘူးအဲ့ဒါမဲ့ကျွန်တော်နားလေတော့ပြောရရင်တော့ဒီအခြေအနေတွေကိုသက်ဆပြီးတော့မှသူဘယ်လိုလူတွေကိုလိုတယ်ဘယ်လိုလူတွေကိုဘယ်နေရာမှာထားမယ်ဆိုတာကိုဟိုလုပ်ပြီးတော့မှစီစဉ်ဖို့ထင်တယ်လို့ထင်တယ်ကျွန်တော်တူချင်းအမြင်ရဆိုရင်တော့သတ်တော်အမှတ်လုပ်ဖို့ဆိုတဲ့ဟာကဟိုဘယ်အတိုင်းပြီမှာပဲမဆိုဘူးပေါ့နော်တကယ်တော့နိုင်ငံရေးသမားဟိုဖြစ်တာကတော့ပိုကောင်းတယ်သူကနိုင်ငံရေးသမားဆိုတာနိုင်ငံရေးကိစ္စကိုသူလုပ်မယ်အတူတည်းလိုအပ်တဲ့ဥပဒေဆိုင်ရာအထောက်အကူပညာရေးဆိုင်ရာအထောက်အကူဆိုရင် သူ့ကိုထောက်ပံ့မဲ့လူသူရှာမယ်သူမဟုတ်အထောက်ပံ့ပေးအဖွဲ့တွေသူဖွဲ့မယ်အဲ့ဒီဒီနည်းနဲ့သူကသွားလို့ရတယ်အဲ့တော့အခုလောဆယ် NLD လုံးနေတဲ့အနေအထားကအဲ့ဒီသဘောဟိုသိပြီးတော့သိရောက်တာတော့ကျွန်တော်ကဟိုမတွေ့ရသေးဘူးနောက်ပြီးတော့မှဒီအမတ်လောက်ရွေးချယ်တဲ့ဒီမှာလဲဘယ်ဟာတွေကပြည်နယ်နဲ့တိုင်းဘဟုအချက်ကိုသွားမယ်ဘယ်ဟာတွေကဟိုပြည်နယ်ချင်းနေမှာထားမယ်ဆိုတဲ့ဟာတွေကလည်းဟိုရှင်းရှင်းလင်းလင်းမရှိရသေးဘူးဆိုတဲ့အခါကျတော့energy လောဆယ်လုံးနေတဲ့ဟာကပိုပြီးအားကောင်းလာမယ်အခြေအနေမျိုးလို့တော့ကျွန်တော်တို့မမြင်မိသေးဘူးခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ကြားသလောက်လဲအခုအနေထားကကုတင်သွင်းတဲ့ကုစလောင်းတင်သွင်းမှုကမြို့နယ်တွေကနေပြီးတော့ဥမာတချို့မြို့နယ်စု2ယောက်3ယောက်ရှိပါတယ်အဲ့လိုတင်သွင်းကြတယ်ဒါပေမဲ့ဘ ਹੁ ကပြန်ဆုံးဖြတ်မယ်လို့ကြားပါတယ်ဘ ਹੁ ရဲ့ဒီရွက်ောက်ပွဲနဲ့ပတ်သက်လို့စဉ်းစားထားတဲ့မဟာဗျူဟာနဲ့ပတ်သက်လို့ရောဥစစ်သူဘယ်လိုများတိခောက်မိပါလဲ
ဟုတ်ကဲ့ကျွန်တော်အဓိကဟိုတိခောက်တာကတော့ကတော့လို့ပေါ့နော် energy ကသူပြောပုံဆိုပုံဒီမှာကျွန်တော်အကဲခတ်တယ်နောက်တူးချင်းလဲကျွန်တော်မေးကြည့်တာရှိတယ် interview လဲလုပ်တာပေါ့နော်လုပ်တော့အဲ့ဒီမှာဘာတွေတွေ့ရသလဲဆိုတဲ့ခါကျတော့နားမယ့်ယူကောက်ပွဲမှာဟို landslide အနိုင်ရဖို့ဆိုတဲ့ဥစ္စာမျိုးပဲသူပြောတာရှိတယ်ဟိုအဲ့လိုမျိုးဟိုဘယ်လိုလဲအပြတ်သတ်အနိုင်ရဖို့ဆိုတဲ့ဟာက1990ယူကောက်ပွဲကိုပြန်ပြီးဒီဥစ္စာပေါ့ညှိုးပြီးပြောပုံရတယ်လက်ရှိလုပ်နေတဲ့ယူကောက်ပွဲက1990ယူကောက်ပွဲနဲ့မတူဘူးဗျအဲ့တော့အမှန်လောက်အရေးအတွက်ဒီ1100ကျော်လောက်ရှိတဲ့အနေအထားမှာတိုင်းနယ်ပြည်နယ်အတွက်ရှိတဲ့အမှန်လောက်အရေးအတွက်က600ကျော်900နီးပါးလောက်ရှိတယ်။ပြည်နယ်တွေကတော့ဒီ900ကျော်ကတော့ဒီပြည်နယ်အဆင့်ပေါ့နော်။ဒီဥစ္စာဘ ਹੁ အဆင့်ပေါ့ပြည်တော်စုအဆင့်ပေါ့။အဲ့တော့ဘ ਹੁ အဆင့်ပြည်တော်စုအဆင့်မှာအာယုံစိုက်မှသာလျင်ဒါကတကယ်ကိုတိုင်းပြည်လုံးအတွက်ဥပဒေပြုနိုင်တဲ့အမှတ်တွေအဲ့ဒီအပုဂ္ဂိုလ်တွေကပြီးတော့မှနောက်သူကသမ္မတတယောက်ရွေးချယ်ရမှာအရင်အရေးပါတဲ့အင်အားစုတွေအဲ့လိုမျိုးဖြစ်တယ်။ပြည်နယ်ကတော့ကျွန်တော်ပြောတဲ့600ကျော်900လောက်ဆိုတဲ့အင်အားစုတွေကတော့တိုင်းနယ်ပြည်နယ်မှာသူအမှတ်တွေလုပ်ပြီးတော့မှဟိုသိပြီးတော့မှအရေးမပါတဲ့အနေထားကိုသွားရမယ်။ဆိုတော့ဒီဟာမျိုးတွေကိုတူတူစီစာခွဲခြားပြီးတော့မှလုပ်ထားတာမတွေ့ရဘူး။နောက်တစ်ခုကအဲ့ဒီအခုလောလောဆယ်ဆိုရင်တိုင်းသားပါတီတွေကလည်းအင်အားကောင်းကောင်းနဲ့သူကရွက်ကောက်ပွဲကိုဝင်ပြိုင်လာကြမယ်။ဒါပေမဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်ကအဓိကသူတို့ရဲ့ဟိုပြောမှန်းချက်ကတိုင်းပြည်လုံးမှာသူကသမရဖြစ်ဖို့မဟုတ်ဘူး။သူတို့တွေကဥပဒေပြုရေးမှာလွှမ်းမိုးဖို့လည်းမဟုတ်ဘူး။သက်ဆိုင်ရာပြည်နယ်တွေမှာလို့တက်ဆိုင်အတိုင်းသားပါတီတွေကဟိုအမအများစုရပြီးတော့မှအဲ့ဒီမှာဝန်ကြီးချုပ်တယောက်ရရေးအဲပြီးတော့မှနောက်တစ်ဆက်ထဲအဲသူတို့ဒီဥပဒေပြုရေးမှာသူတို့ကရရေးအတွက်ဆိုပဲဆိုတဲ့ခါကျတော့ဥပဒေချက်ချင်းကမတူရဘူးအချိုးစည်းပွားလည်းမတူရဘူးဒါပေမဲ့ဒီနေ့အချိန်ကြီး NLD ကအဲ့ဒါနဲ့ပတ်သက်ပြီးတော့မှမဟာမိတ် policy တွေခေါင်းပေါင်းချပြီးလုပ်တာမတွေ့ရသေးဘူးအဲ့ဒါတွေကဘာလို့တစ်ခါပြန်ပြီးတော့ရက်ခတ်လာလဲဆိုတော့ခုနကတော့ကိုသားညုံပြောတဲ့အမတ်လောက်ရွေးချယ်ရေးမှာအဲ့ဒါတွေကိုပြန်ပြီးတော့ရက်ခတ်လာပြီမယ်အဲ့ဒီကြကြနနပေးချသူပေးချလမ်းစဉ်တွေချမထားဘူးစီစဉ်တွေချလုပ်မထားဘူးဆိုရင်အားလုံးရှုပ်ထွေးမှုတွေဖြစ်ပြီးတော့မှဟိုအခက်ခဲနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့ကိုစီစုကျေးဇူးပါလေလိုက်မမှာခဏနေပေးပါအောင်ခင်ဗျကောင်းသူငင်းလိုင်းပေါ်မှာရှိပါလားခင်ဗျကောင်းသူငင်းကိုမေးချင်ပါတယ်ဟုတ်ကဲ့ကောင်းသူရေခုနကကိုစီစုအောင်မြင့်ပြောသွားတဲ့ထဲကတစ်ချက်ကိုပဲကျွန်တော်ပြန်ကောက်ပြီးတော့မေးချင်ပါတယ်မဟာမိတ်မူဝါဒပေါ့မြို့သားဓမ္မစုဖွဲ့ချုပ်ရဲ့မြို့သားဓမ္မစုဖွဲ့ချုပ်ရဲ့မဟာမိတ်မူဝါဒမူဝါနဲ့ပတ်သက်လို့မေးတဲ့နေရာမှာမမေးခင်မှာကျွန်တော်အချက်လက်အားဖြင့်ပြောမယ်ဆိုရင်ဒီမတန်ခင်မှာဒီ88မျိုးဆက်ဖွဲ့တွေညှိနှိုင်းတယ်ဒါပေမဲ့88မျိုးဆက်ဖွဲ့တွေနဲ့ဘလို့ညှိနှိုင်းမှုတွေရသွားလဲတော့အတိအကျတော့ကျွန်တော်မသိရပါဘူးခင်ဗျာဒါပေမဲ့အခုဒီခေါင်းဆောင်တော်များများက NLD ကနေဝင်ပြိုင်မှုရှိပါတယ်နောက်ပညာရှင်တွေကိုဖိတ်ခေါ်တာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲ CRPP လို့တစ်ချိန်ကလုတ်ခဲ့တဲ့ခေါင်းဆောင်ပိုင်းကိုတော့သူတို့နေရာဖယ်ပေးမယ်ဒါပေမဲ့တိုင်းသားပါတီနေရာအားလုံးတော့ဖယ်ပေးမယ်မဟုတ်ဘူးလို့တော့ပြောပါတယ်ခင်ဗျာအဲ့တော့မျိုးသားဓမ္မစီဖွဲ့ချုပ်ရဲ့အခုရွေးကောက်ပွဲအတွက်မဟာမိတ်မူဝါဒနဲ့ပတ်သက်လို့ရောကောင်းသူဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့အခုချိန်မှာခုနပြောတဲ့ဒီ88ခေါင်းဆောင်အင်အားစုတွေပေါ့နော်ဆိုတော့ဒါနဲ့ NLD နဲ့ဟိုတိချာညှိနှိုင်းတာလည်းကျွန်တော်ကြားရတော့တိချာမရှိသေးဘူးခင်ဗျပြီးခဲ့တဲ့တလောကကျွန်တော်မြန်မာပြည်သွားတဲ့ခါမှာဒီ88အုပ်စုကခေါင်းဆောင်နဲ့လည်းတွေ့ပါတယ်တွေ့တဲ့ခါကျတော့အခုချိန်မှာအခုကိုကိုကြီးပါဝင်ပေါ့နော်ဒီခေါင်းဆောင်တွေဝင်ရတယ်ဆိုတာကဒီမြို့နယ်ဆင် NLD တွေကကန့်လန့်တာပါဆိုတော့သူတို့ဒီဘိုးကနေပြီးတော့ဘယ်လိုဆုံးဖြတ်မယ်ဘယ်လိုဟောထားပြိမဲ့ဆိုတာလည်းဟိုကျွန်တော်သိချာမသိရသေးဘူးပေါ့နော်ဆိုတော့နောက်တစ်ခါပြဿနာရှိတာကတော့ဒီ88ခေါင်းဆောင်တွေကသူတို့လိုချင်တာကတကယ်မို့လွတ်တော်တဲ့ရွေးကောက်ခံရလို့ရောက်သွားတဲ့အခါမှာသူတို့ကဒီပြီးခြားကဏ္ဍဥပဒေပြုရေးကိစ္စတွေမှာဟိုလွတ်လွတ်လပ်လပ်ရပ်တည်ခွင့်ဒါမျိုးကိုလိုပါတယ်ပြီးခဲ့တဲ့ကျွန်တော်တို့ NLD ဖြတ်တန်းခဲ့တဲ့ကာလမှာကြည့်မယ်ဆိုရင် NLD အမတ်တွေကဒီလိုပြီးသတ်ဟိုလွတ်လပ်လပ်ပေါ့နော်ကိုယ်ဆန္ဒနဲ့ကိုယ်ရတီခွင့်ရှိရလားဆိုတဲ့ပြဿနာလဲဒါတွေကဟိုပြောဖို့ကြာမှာသေးတယ်နောက်တစ်ခုကတော့အထူးသဖြင့်တိုင်းသားဒေသတွေမှာ NLD ရဲ့အနေနဲ့ကတော့အခုမြင်ရတဲ့ပုံစံအတိုင်းဆိုရင်သူတို့ကနေရာတော်တော်များများဝင်ပြိုင်မယ်တိုင်းသားပါတီနည်းနည်းညှိပြီးတော့ဟိုကျွန်တော်တို့စီးကျင်းထိုးမှုခေါ်တာပေါ့နော်ဆိုတော့အဲ့တော့ကိုပြိုင်ရင်သူဖယ်ပေးမယ်ဆိုတဲ့ဟာမျိုးလဲတေချာတော့ဟိုနားလည်မှုမရကြသေးဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ခုနတစ်ချက်တည်းတစ်ဆက်တည်းပြန်ပြီးကြည့်ပါလေကောင်းခုနပြောတဲ့ခါမှာဒီ88ဘက်က တချို့စိုးရိမ်နေတာရှိပါတယ်။ဥပမာဆို88တလျှောက်လုံးက88အုပ်စုတွေလျှောက်လုံးကတီးကြသူလွတ်လပ်ရက်တည်လာတဲ့ကိုမူဝါဒနဲ့ကိုယ့်ရဲ့သဘောထားနဲ့ဒီရက်တည်လာတဲ့ဒေါသစုကြည်နဲ့ NLD နဲ့တော့မဟာမေးပြူထားတာရှိတာပေါ့။ဒါပေမဲ့အခုလို NLD အောက်ကဝင်မယ်လွှတ်တော်တဲ့သွားမယ်ဆိုရင်ဒေါသစုကြည်ရဲ့ဩဇာရိပ်အောင်ရိပ်ကအရန်ကြီးပါတယ်။ဒီပေါ်မှာသူတို့ပေါ်လွှမ်းသွားနိုင်လား။ဒါမှမဟုတ်ရှင်အပြန်အလှန်သဘောထားမတူတာတွေနဲ့ပို့ပြီးတော့ကတော့စာရီဖြစ်လာနိုင်လားဘလို့ယူဆပါလဲ
။ဟုတ်ကဲ့ဟိုပြောရမယ်ဆိုလို့ရှိရင်တော့ NLD ကဟိုတော်တော်များများကိစ္စတွေမှာဘိုးထိန်းချုပ်မှုများပါတယ်အထူးသဖြင့်အခုပြောရေးဆိုခွင့်ကိစ္စတွေနောက်တစ်ခါအခုသတင်းစာရင်းနဲ့ပြောတဲ့ကိစ္စတွေမှာအောက်ခြေကိုပိတ်ထားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ဆိုတော့တကယ်လို့88အင်အားစုခေါင်းဆောင်တွေဝင်လာတဲ့အခါမျိုးမှာဒီလိုကိစ္စမျိုးတွေကတော့ကျွန်တော်ထင်တယ်ဟိုပြဿနာဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ကိုစီသူရောကိုအောင်သူရောလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရှင်နေအလှက်ဖက်ကိုကျွန်တော်အလှက်ရင်ပေးချင်ပါတယ်ကိုလှမောင်ကိုလှမောင်ကြားပါလားခင်ဗျာ
အားကြားပါတယ်
ဟုတ်ကဲ့ဆွနေလို့ရပါတယ်ခင်ဗျာတူတူနဲ့မိမြန်ချင်လည်းမိမြန်လို့ရပါတယ်
အော်ဟုတ်ကဲ့ပါကိုတန်းညူပေးတဲ့ခေါင်းစဉ်တဲမှာပါတဲ့အတိုင်းဆိုရင်တော့88တင်ညာရှင်နေပါလာတော့ကောင်းတော့ဗျာဒီလိုစီနေရအောင်ညှိဆက်တယ်လို့အခြေခံအဖြစ်မြင်ရပါတာသို့တော်လည်းအမ်မဆာလာလို့ပေါ့ဗျာကိုကလေးကပဲလောကလောကဆိုဝင်လို့လာပြီးတော့မှမဆာလာလို့ကြာမဲ့လုံးသွားပြီလို့ဖြစ်မှလည်းကြောက်ရတာအဲ့တော့ဒီဘယ်လိုဖြစ်ဖြစ်ပါ88ဖြစ်ဖြစ်အန်ဒီဘက်ဖြစ်ဖြစ်ညီညာရှင်ဖြစ်ဖြစ်တိုင်းသားပဲဖြစ်ဖြစ်ဒီသူကိုအချိန်မခံဘူးဒီသူရဲ့ဆန္ဒကိုရက်ွယ်ပြုတယ်ဆိုရင်တော့အဲ့ဒါဟိုဆန့်ကျင်ရမှာပဲလေအတိုက်ခံအနေနဲ့အတိုက်ခံဆိုတာကတော့အာဏာရတဲ့လူကိုအာဏာလို့ဆိုတဲ့အာဏာရပါတီရဲ့ဟိုတိုက်ခံပါတီပေါ့ဗျာအဲတန်းဖွဲ့ပေါ့အဲအဲ့လိုဖြစ်လာမယ်ဘာလို့ဆိုတော့ဟိုအများလည်းပြီးပါတယ် NLD ကနိုင်မယ်အဲဆိုတော့ပြောဆိုအသက်သက်နိုင်မယ်မနိုင်ဘူးဆိုတော့ဒါကတော့ပြီးရမှာလေဆိုတော့နည်းအောင်ပြောသွားတယ်လို့ပါပဲတိုင်းသားအနေနဲ့ပတ်သက်ပြီးတော့ဟိုမင်းအောင်လည်းဟိုနည်းကပြောတိုင်းသားပဲမျိုးထိုးထားတာဗျာတိုင်းသားလည်းမျိုးထိုးပြီးတော့ဒီသမတ်သားဆိုတာလည်းဖြစ်လာတာလေအဲ့တော့တိုင်းသားပြဿနာနောက်မှဆိုတော့အခုလောဆယ်မှာ NLD ကိုကျွန်တော်ကတော့ NLD မဟုတ်ဘူး NLD ကိုပုံမှာမဟုတ်ဘူး NLD ကိုပုံလိုက်ကြပါဦးလို့နော
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါဖိတ်ခေါ်ခြင်းလို့ပါကုကြော်ဘူးတထောင်ကုကြော်ဘူးတထောင်ကြားပါလားခင်ဗျာဟုတ်ကဲ့ကုကြော်ဘူးတထောင်တူတူတူလေးဆွနေလို့ရပါပြီဟုတ်ကဲ
့ NLD ပါတီအတွင်းသူရည်ရှိရှိသူများဒီမိုကရေစီရည်လုံးစားခဲ့သူများညာချင်းအများအပြားဝင်ရောက်လာခြင်းဒီကောက်ခင်ရှင်အပေါ်မိမိတို့အနေနဲ့ကျေးဇူးအမြင်ဖြစ်ပါပြီဒီမိုကရေစီစနစ်တို့ကုကြော်ရေးအတွက်နောက်ဆက်တစုံတရာတော့မဖြစ်နိုင်ပေဒီတော့တောင်ကောက်ကုစီကူယူကဘွေးကိတုအပြတ်အသက်တော့နိုင်ရှင်ရှိပေအထူးသဖြင့်မြေသားဆက်တော်ကိုအုပ်စီမင်းရဲ့မြေသားဆက်တော်မှာဒီမိုကရေစီလိုလားဒီတရားသမ္မတတူပေါ်ထွက်လာရင်တိုင်းသားပါတီများ၏အကူအညီများစွာလိုအပ်ပါသည်ဒီဖြစ်ပါ၍တိုင်းသားပါတီများကို NLD အနေဖြင့်မဖြစ်မနေသိရင်ပြပါသည်ယူကဘွေးပြီးတော့ပါက NLD နဲ့ချက်ခံဖို့ပြည်သည်စစ်တပ်ရင်ဆိုင်ရှင်ပြင်းပြင်းထန်ထန်မဖြစ်နိုင်ပါအလုံးရှင်ရပြောလို့ရင်ကျွန်တော်တို့နိုင်ငံဒီဒီမိုကရေစီလမ်းကြောင်းဖက်တို့အထက်အလျောက်ဥတည်ရွေးချယ်နေကြောင်းကျွန်တော်သုံးသပ်မိပါတယ်
ဟုတ်ကဲ့ကိုကျော်ဘူးတော်ကျေးဇူးပါပဲခင်ဗျာတနေ့တော်ရှင်ဒီလေဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အဓိကဆွေးနွေးသူတွေကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကောင်သူငယ်ကြားပါလားခင်ဗျာကောင်သူငယ်ကိုဖိတ်ခေါ်ပါတယ်
ဟုတ်ကဲ့
ကောင်သူကြီးကျွန်တော်အခုဒီပါလီမန်ဒီလွှတ်တော်နိုင်ငံရေးဘက်ကိုလှည့်ချင်ပါတယ်အခုလိုမျိုး NLD ကစိုင်းပြင်းလာပြီးအပြတ်တက်နိုင်ဖို့လဲသူတို့စူးစမ်းနေတယ်နိုင်ရမယ်လို့လဲဒေါ်ဆန်းစုကြည်ကလည်းပြောလာတယ်နောက်တစ်ဖက်ကပညာရှင်တွေအားဖြစ်လာတယ်တက်ကြွလှုပ်ရှားသူတွေအားဖြစ်လာတယ်ဒီအခြေအနေကလွှတ်တော်နိုင်ငံရေးမှာရောဘာလို့တွားကြီးရဲ့ရိုက်နိုင်လဲခင်ဗျလွှတ်တော်နိုင်ငံရေးကလည်းအခုကျွန်တော်သိရတော့တော်တော်ရှုပ်ပါတယ်ကြံ့ခိုင်ရေးနဲ့စစ်တပ်နဲ့ NLD နဲ့အားပြိုင်မှုတွေကအပြန်အလှန်တွေဖြစ်နေတော့အဲ့ပုံမှာဘာတွေများတော်တက်ရောက်နိုင်မှာလဲခင်ဗျ
ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့အခုလက်ရှိစက်တန်းတစ်ချောင်းလုံးမှာတော့ဒါကြန့်ခိုင်ဖွံ့ဖြိုးရေးပါတီကအများစုနိုင်လာပါတယ်ဆိုတော့ဒါမဲ့ပြီးခဲ့တဲ့အခုဒါမဲ့အခု2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော့ NLD ကလွှတ်တော်အမတ်တွေလည်းတော်တော်များများနေရာရလာနိုင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ NLD ဘက်ကလွှတ်တော်ထဲမှာလူအများစုဟိုဝင်လာနိုင်ပြီဖြစ်အောင်ပေါ့နော်သမ္မတဖြစ်ဖို့အခွင့်အလမ်းကတော့ရေးကြည့်ရလို့ထင်ပါတယ်ဆိုတော့အခုအနေအထားမှာတော့ပုံမှန်59စကိုမပြင်တဲ့ခါကျတော့ဒေါ်ဆန်းစုကြည်ကဟိုတမရမဖြစ်နိုင်ရဲ့အနေအထားမျိုးလည်းတွေ့ရပါတယ်ဆိုတော့အဲ့အနေအထားမှာတော့ NLD ကဘ누구တမရတင်မလဲစသဖြင့်ဒါတွေကိုလည်းဟိုစေချာပြင်ဆင်ထားတင်တယ်ပြည်သူလူထုဘက်ကလည်းဟိုမျှော်လင့်ထားနိုင်အောင်ပေါ့နော်ဒါမျိုးချပြထားတင်တဲ့ကာလလို့ထင်ပါတယ်ခင်ဗျာ
NLD ကဟိုတလောက်ကရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ဒေါ်ဆန်းစုကြည်သတင်းစာရှင်းလင်းပွဲမှာတော့ဒေါ်ဆန်းစုကြည်ကသမရာအထီသူတို့နဲ့ပြင်ဆင်မှုရှိတယ်ပါတီတည်းရပဲဖြစ်ရမယ်လို့ပြောပါတယ်ခင်ဗျာလက်တွေ့ကြရလားဖြစ်နိုင်ရလားကောင်သူကြီးဘယ်လိုယူဆပါလဲ
ဆိုတော့လက်တွေ့အနေထားမှာတော့အခုချိန်ထိပေါ့နော်ဆိုတော့ NLD ပါတီကပြောမယ်ဆိုရင်ဟိုဥက္ကဋ္ဌရှိတယ်ဒီဥက္ကဋ္ဌလည်းမရှိသေးဘူးအထွေထွေတွင်းမှုရုပ်လည်းမရှိဘူးနောက်တစ်ခါအတွင်းမှု၃ရောက်ထားရတယ်ပေါ့ဆိုတော့ဒီလိုမျိုးဟိုဖွဲ့စည်းပုံမှာဟိုကဆလို့ကျွန်တော်တို့ institution ဆန်ဆန်ဟိုမဖြစ်သေးဘူးလို့ကျွန်တော်မြင်ပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့အခုချိန်မှာပြောမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့ဆုံးဖြတ်ချက်ကပဲပိုရေးကြီးပါတယ်
so ain ni tha ma ho phwe energy ko nat ka le bor no pu pi lo institution san san a phwe si san san lou tin ne lo yo chano myin ma le
hoke 88 ka u ma ko ko yi lo ba lo pa la me tacha di pinya shin ni pa la me pyo nai su nai pyo ye su ye de lu di ba lut taw de ma yauk la me so yin yo energy bak ka pu a kaung la ma la da mo ye energy ga tabor ra ri kwe thot mu ri pu phit la ma la
hoke ho pyo me so yin lo nangan yi party တော်တော်များများပေါ့နော်ကမ္ဘာမှာကြည့်မယ်ဆိုရင်လည်းရွေးကောက်ပွဲတွေမှာကျွန်တော်တို့ပါတီဝင်တွေထက်ဆိုင်ပေါ့နော်လုံနိုင်ကြိုင်နိုင်တဲ့လူတွေပို့ပြီးတော့ဟိုဖိတ်ခေါ်လေးရှိပါတယ်အထူးသဖြင့်ဟိုမဲရနိုင်မယ်လို့ယူဆရင်ဖိလစ်ပိုင်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားတွေအစိုးရတွေဒီလိုနာမည်ကြီးတဲ့သူတွေလည်းခေါ်ပါတယ်အခုလို88အင်အားစုတွေပါလာတာတော့ကျွန်တော်များဝန်းစားပါတယ်ဆိုတော့ဒါပေမဲ့ဟိုဒီနေသားမှာ NLD ဘက်ကနေပြီးတော့ပို့ပြီးတော့ဟိုစနစ်တကျနဲ့ရှိဘယ်လိုလုပ်မလဲဆိုတာမျိုးတော့ဟိုကျွန်တော်တို့မဟာမိတ်policy ဆန်ဆန်ပေါ့နော်ဟိုသေချာချပြီးတော့လှုပ်သွားဖို့လိုမလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစီသူလည်းမေးချင်ပါတယ်ခင်ဗျာကိုစီသူလည်းကြားမိပါပါအခုဒီကြားထဲမှာအဲကြန့်ခိုင်ရေးပါတီကတစ်ဖက်အစိုးရနဲ့တစ်ဖက်ကစစ်တပ်ကတစ်ဖက်လိုအားပြိုင်မှုတွေရေးတာတားတာလေးကျွန်တော်လည်းတွေ့ရပါတယ်ဒီအနေအထားမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအခုလိုပြင်လာတဲ့အခင်းချင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘလို့ရပ်တည်နိုင်မလဲလွတ်တော်နိုင်ငံရေးမှာဘာတွေဖြစ်လာနိုင်လဲဘလို့ယူဆပါလဲကိုစီသူ
အဲသူကလွတ်တော်နိုင်ငံရေးဆိုတော့ဒုတိယပေါ့အဲရွေးကောက်ပွဲကိုအခြေခံပြီးပြောမယ်ဆိုရင်အဓိကအားလုံးဦးတည်ကြတာကတော့ပြည်တော်စုအစ်စ်မှာအမတ်အများစုရပြီးတော့မှသမရတယောက်ကိုသူတို့ရွေးချယ်နိုင်ရေးပဲဒါမှသာအစိုးရဖွင့်နိုင်မှာပေါ့နော်ဒါပေမဲ့အခုအချိန်ထိကျွန်တော်ကြည့်ရတာကတော့အရင်အာဏာရထားပြီးတော့အခုတတိအာဏာကိုစုပ်ကိုင်ထားတဲ့အဲဒီခံပြူပါတီကိုပြောလို့ရတယ်စစ်တပ်နဲ့ကုနာလိုချစ်မှုချုပ်အဟောင်းတွေပြောလို့ရတယ်သူတို့တွေကသူတို့ချင်းချင်းအရန်ကွေးပြဲနေကြတာပတ်နေဒါပေမဲ့ဟိုလောလောဆယ်ရထားတဲ့သူတို့ရဲ့အာဏာကိုလက်လွတ်ပေးမယ်ဆိုတဲ့အကြိမ်ရောင်မျိုးတွေကျွန်တော်နည်းနည်းမှမတွေ့ရသေးဘူးဟိုပြောချင်တဲ့သဘောကအားလုံးဟိုဒီလိုမျိုးပေါ့နော်တကယ်လို့သာမတော်တဆ NLD ပါတီကသာပြည်တော်စုအဆင့်ဖြစ်တော်မှာပေါ့နော်68ရာခိုင်နှုန်းကျော်နိုင်သွားပြီးတော့မှသမ္မတတယောက်ရွေးသူတို့ကနေပြီးတော့မှအစိုးရဖွဲ့အဲ့လိုနေသားမျိုးမှာသူတို့ဘယ်လိုရင်ဆိုင်မလဲဘယ်လိုနည်းနဲ့လွှဲပြောင်းပေးမလဲဘာညာလုပ်တာတော့မမြင်ရပဲနဲ့သူတို့ကိုယ်တိုင်ဆက်ပြီးတော့မှအထူးကိုကျူပန်းနေတာပဲမြင်ရတယ်။အဲ့ဒီဥစ္စာကို NLD ကရင်ဆိုင်ရမှာဒါကပရမပဲ။အကယ်၍သာအဲ့ဒီဥစ္စာကတစ်ခါတည်းကြာတယ်ဗျာ။ကျွန်တော်တို့ဒီမှာဟိုပြောတာပြောနေတာတန်ဟိုဘာလဲပါလီမန်အစိုးရအုပ်ချုပ်တဲ့အချိန်ဒီနဲ့မတူဘူးလို့လားပြောနေတယ်။အခုကျွန်တော်ဟိုနမူနာပြောပြရမယ်ဆိုရင်ပြည်တော်စုအစ်စ်ကိုအမတ်ကြီးရွေးလိုက်လို့ NLD က68ရာခိုင်နှုန်းလောက်မရဘူးဆိုရင်သူကဒီလွတ်တော်ထဲမှာအများစုကမရဘူးသမရကိုသူမရွေးကောက်နိုင်ဘူးအဲပြီးတော့မှအစိုးရလည်းမဖွင့်နိုင်ဘူးအလားတူတကယ်နဲ့ထဲမှာဘာဖြစ်မလဲဆိုတဲ့အခါကျတော့လွတ်တော်နိုင်ငံရေးမှာလည်းသူကအများစုဖြစ်မှာမဟုတ်အများစုဖြစ်မှာမဟုတ်ဘူးဆိုတဲ့အခါကျတော့အဲ့ဒီချိန်ကျတော့မှတကယ်လို့မတော်တဆပေါ့အဲကိုရတော်ကလည်းဟိုစစ်တပ်ဘက်ကဖြစ်စီဒီကံကျိုးဘက်ကဖြစ်စီတက်လာတဲ့သမရနဲ့အစိုးရအဖွဲ့ကိုထိန်းချုပ်မှုဆိုတာလည်းအလွန်ခက်ခဲမယ်အခုလောလောဆယ်ဖြစ်နေတဲ့အခြေအနေနဲ့မတူဘူးလောလောဖြစ်နေတဲ့အခြေအနေကသမရဦးသိန်းစင်ကပြည်ခိုင်မျိုးပါတီရပဲဖြစ်တယ်ဒီဘက်မှာလည်းတကယ်ကိုအများစုယူရတာဒါဥရှိမန်းဆိုတဲ့ဟာကလည်းဒါပြည်ခိုင်မျိုးပါတီရပဲဆိုတော့ NLD ကမလွဲမသွေသူအမတ်တွေအများကြီးအနိုင်ရပြီးတော့မှသမရတယောက်ရအောင်လည်းယူရမယ်အဲ့လိုရအောင်ယူရတဲ့တပြိုင်နက်တည်းမှာသူကဟိုဟာဟိုဟာဆက်ပြီးတော့ရလိမ့်မယ်သို့တော်လည်းမှလည်းအများစုဆိုတဲ့ဟာကိုရလိမ့်မယ်ဒါမှသာဒါသူ့အတွက်အကျိုးရှိလိမ့်မယ်ဘာလို့ဆိုရင်နှစ်ခုစလုံးသူဆုံးရှုံးလိမ့်မယ
်ဟုတ်ကဲ့ဆိုလိုတာကတစ်ဖက်ကအာဏာရအင်အားစုဘက်ကတစ်ချိန်လုံးကဒီစစ်အတိုင်းအဝန်သူတို့ဒီအင်အားစုတွေဘက်ကဒီသူတို့ဘက်ကအကြောင်းတွေအကွဲပြဲတွေဒီပေါ်မှာ NLD ဘက်ကစိတ်ကူးရင်လို့မရနိုင်ဘူးလား
အာစိတ်ကူးရင်လို့ကောင်းကောင်းရတယ်ဒါပေမဲ့အဲ့ဒီစိတ်ကူးရင်မှုကိုသူတို့တွေကကောင်းကောင်းအကောင့်တွေဖော်နိုင်မှုလို့ရတယ်တစ်ဖက်မှာအကွဲပြဲအရင်ကြီးတယ်ဒီအချိန်ကတကယ်ပြောမယ်ဆိုရင် NLD ပါတီကလုံးတက်ကင်တတ်မယ်နီးစနစ်တွေကောင်းကောင်းချတတ်မယ်ဆိုရင်သူတို့ကတကယ်ကိုအချိန်ကောင်းမယ်ဒါပေမဲ့အဲ့ဒါလွယ်လွယ်ကူကူရမှာတော့မဟုတ်ဘူးအားလုံးကအစ်တိုင်းမှာသူတို့ပြည်ပြည်ချာအကုန်လုံးသွားဖို့လိုတယ်ဥပမာပြောရမယ်ဆိုရင်အခုတော့ကျွန်တော်တို့ပြောရတဲ့မှာပါတယ်တိုင်းလာတွေနဲ့မဟာမိတ်ဖွဲ့တဲ့ကိစ္စမှာဟိုနိုင်မယ်ဆိုတဲ့ဟာကဟိုလုံးဝလွတ်လပ်ပြီးတရားမျှတတဲ့ရုပ်ောက်ပဲဖြစ်မယ်ဆိုရင်တော့ဒါပါမှဟိုပေတယ်လည်းမေးစရာမလိုဘူးခရီးလည်းမေးစရာမလိုဘူး NLD ကလုံးဝကိုအပြတ်သတ်နိုင်ရမယ်ဆိုတာဒါဘယ်လိုမှဆိုပြကြတယ်နိုင်ငံတကာကလည်းပြကြတယ်ဒါပေမဲ့တိုင်းပြည်ကအဲ့ဒီခြေအနေကိုမရောက်သေးဘူးပြဿနာတွေအများကြီးရှိနေသေးတယ်အကြီးပြဿနာတွေကိုရင်ဆိုင်ပြီးကြော်လွှားဖို့အစ်စ်နိုင်အစ်စ်နိုင်မှာသူတို့ပြည်ပြည်ချင်းချင်းလုံးသွားနိုင်မှာတော့ခါကြမှာဘာလို့လဲဆိုတော့တချို့တော့ NLD အမတ်ဟို NLD တာဝန်ရှိသူကိုကျွန်တော်တွေ့မှုတယ်သူတို့တွေက1990ကိုဂျုံမှုတယ်အနောက်ဆက်လက်ကိုဂျုံမှုတယ်ကျုံမှုတဲ့ခါကျတော့သူတို့စိတ်ထဲမှာထင်နေတာသူတို့ပြန်လိုက်သူနိုင်သွားမယ်ပဲထင်နေရတယ်ဒါပေမဲ့လက်တွေ့မှာနိုင်ငံကြီးကအဲ့လောက်မလွယ်လို့ပဲကြီးကြီးချင်းချင်းကြာမြင့်နေတာလား
ဟုတ်ကဲ့ခင်ဗျာကိုစီသူကောင်းသူညီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာတော့ရှင်ချိုးကျွန်တော်ပြန်ဖိတ်ခေါ်ကြပါမယ်ကိုဒတ်တနာကိုမောင်ဒတ်တနာကြားပါလားခင်ဗျာဆွနေလို့ရပါတယ်ခင်ဗျာတူတူတူဟုတ်ကဲ့ဆွနေလို့ရပါတယ်
ဟုတ်ကဲ့ဦးရကုစုကုစီရူစနေရယ်စနေကြတယ်ကောင်းပါတယ်ဒါဆိုရက်တာတည်းလည်းဟိုချောင်းရတယ် NLD ကဒီဆက်တဲ့ရောက်ဖို့တော့ဒါ sorry ကိုကျူစားပါဒါပေမဲ့လူကောင်းလဲဆိုလို့ချင်းဤသူအလုံးအောင်ကြိုက်ရဆိုတော့ NLD ကိုကြိုက်ကြတယ်သို့တော့အခုရှင်းနေတဲ့ပုံစံကအခုဝက်ဆင်းရဲ့ကိစ္စဆလာပြီဒါဝက်ဆင်းရဲ့ကိစ္စမှာလည်းဒါရည်ရွယ်ရှိစွာဒါဟိုထိန်းထားပြီးပါပြီနောက်တစ်ချက်ကအော်ဆိုလို့ဆိုရင်အခုရှာမိတောင်းပိုင်းနောက်ဆောင်ဆိုလို့ရှိရင် NLDအပါဒီရုံးကိုဆက်စည်းခံနေရအလန်လေးကိုဆက်စည်းရဆိုင်ဖို့ဆွဲချပါလို့ဒါတုံးနေတာလားငင်းငိုင်းခွဲ့ငင်းငိုင်းခွဲ့တယ်လို့လဲလုပ်နေတယ်အဲ့တော့ NLD ပါတီတော့အန်ရဲလည်းအများကြီးရှိကြတယ်ဟုတ်ကဲ့တော်ဆောင်စစ်ကြီးတက်အန်ရဲတော့အိုကြီးဆိုးကျင်ရတဲ့အချိန်တွေကိုရောက်နေတယ်အရောက်နေတဲ့အခါကျတော့ကျွန်တော် NLD ပါတီကကဆွတ်တက်တွေကိုရောက်သွားတယ်အုံကကျ60တေရာခိုင်နှုန်းနဲ့62တေရာခိုင်နှုန်းလောက်နိုင်ပြီးတော့ဆွတ်တက်တွေကိုရောက်သွားသည်တိုက်အောင်လုံးကအထက်ကတော်တော်ကုတ်တယ်တရားခံနေပါတော့ဒီချောက်ခုတ်ကလည်းကျူတင်လို့ဒါဒီအခွဲချပြီးတော့အဆောဆင်းနေတာ။အဲ NLD ကဒီအတွက်ဆိုးရရတယ်လေ။အားကြီးရှိတယ်ဗျာ။နောက်ချက်တက်ချောက
်ဟုတ်ကဲ့ကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေ။ကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာ။ပြောလို့ရပါပြီ။ဆွနေလို့ရပါတယ်ခင်ဗျာ။ဟုတ်ကဲ့
ကျွန်တော်ပြောချင်တာတော့ခုပညာရှင်တွေဖိတ်ခေါ်တယ်ဆိုတဲ့အတွက်ဝန်တာတဲ့အကြောင်းလေးပြောချင်တာပါ။ဆိုလိုတဲ့သဘောကအတက်ပညာရှင်မပါရင်တိုင်းပြည်တိဆောက်လို့မရနိုင်ပါဘူး။နိုင်ငံရေးမှာစေတနာပါတဲ့လူရဲ့အတက်ပညာရှင်တွေရဲ့အသိပညာရှင်တွေရဲ့ပူပေါင်းပြီးဆောင်ရွက်မှဒါလင်ဒီတိုင်းပြည်ဟာအမြန်ဆုံးဖွံ့ဖြိုးပါမယ်လို့ကျွန်တော်ကတော့ပြောချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်တန်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ချိန်လည်းသိမ်းမရတော့ပါဘူးကောင်သူငယ်ဦးရင်ဖိတ်ခေါ်ချင်ပါတယ်ကောင်သူငယ်ကြားပါလားခင်ဗျာဟုတ်ကဲ့ကောင်သူခုနကကောင်သူပြောထားတဲ့အထဲမှာလည်းပါပါတယ်ဒီ Dons ဒီ NLD ပါတီရဲ့တိဆောက်မှုကိစ္စပါဒေါ်စုကအတိအကျတန်လဲလို့ဖြစ်နေတယ်အခုတော့ရွေးကောက်ပွဲမှာဒီထက်ထမြက်ရှိတဲ့ပြောရဆူရရှိတဲ့တက်ကြွလှူရှားသူတွေသူတို့ဖိတ်ခေါ်ထားတယ်။နောက်ပညာရှင်တွေဖိတ်ခေါ်ထားတယ်။အဲ့တော့ဒီနေသားမှာတော့သူတို့စူးစီးတာတော့ပါလာတယ်။ဒါပေမဲ့ပါတီတိဆောက်ရေးတကယ်ပါတီတိဆောက်ရေးနဲ့ပတ်သက်လို့ရောကောင်သူနေဘယ်လိုယူဆပါလဲ
။ဟုတ်ကဲ့ဟိုပြောမယ်ဆိုရင်တော့ပါတီတိဆောက်ရေးမှာအားနည်းချက်တွေတော့အများကြီးရှိပါသေးတယ်။ဆိုတော့ဒါတွေလည်းကျွန်တော်အဓိကတော့မဝေဖန်ချင်ပါဘူး။ဆိုတော့အထူးသဖြင့်တော့အခုလိုရွေးကောက်ပွဲနီးတဲ့ကာလပေါ့နော်။ဒီလိုမျိုးတကားဖွင့်ပေးလိုက်တာလည်းဟိုကျွန်တော်အနေနဲ့တော့ထောက်ခံပါတယ်။ဆိုတော့အထူးသဖြင့်တော့ NLD အနေနဲ့အခု NLD ကဝင်ပြိုင်မဲ့လွှတ်တော်မှတ်တရားပိုင်ဆိုင်မှုစီရင်ပြညာရမယ်ပေါ့နော်ဆိုတော့ဒီလိုမျိုးစီတမ်းသတ်မှတ်လိုက်တဲ့အပေါ်မှာလည်းဟိုပို့ပြီးတော့ကျွန်တော်အနေနဲ့ကြိုးစားပါတယ်ဆိုတော့ဒါပေမဲ့ဟို NLD ပါတီအနေနဲ့တော့အခုလက်ရှိရွေးကောက်ပွဲမှာခုနကဒီကျွန်တော်တို့ဟိုဆွေးနွေးသွားတဲ့သူတယောက်လိုပဲပေါ့နော်ဒီထက်အများကြီးပို့ပြီးပြင်ဆင်မှုရှိစေချင်ပါတယ်ဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အပေါ်မှာရှိတဲ့ဒီအမျိုးသားလွှတ်တော်ပိုင်းရင်မဟုတ်ပဲနဲ့ဒီပြည်နယ်နဲ့တိုင်းလွှတ်တော်ဝန်ကြီးချုပ်ဆိုစသဖြင့်ဒါတွေပေါ်မှာလဲဟိုတွေးချရာလာပြီးတော့ဟိုဆောင်ရွက်ကံမျိုးလဲကျွန်တော်နေလဲတော့ဟိုလုတ်ဖို့အကြံပေးပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုစီသူအောင်မြို့ကိုလဲမေးချင်ပါတယ်တချင်တော့ဒီအမျိုးသားတမှုစီဖွဲ့ချုပ်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကအဓိကလို့ဖြစ်နေရဲ့ဒေါန်ဆန်းစုကြည်ပြီးလို့ရှိရင်ဘယ်ကောင်းဆောင်ကဘ누구ကကောင်းဆောင်မလဲဘ누구ကဥဆောင်နိုင်မလဲဆိုရဲမေခွန်းတော်တော်များများလ ీల သူတွေမေးကြတာရှိပါတယ်အခုတော့88ဘက်ကတချို့ဒီကောင်းဆောင်ပိုင်းတွေဝင်ရောက်လာပါပြီ NLD ထဲမှာဟိုပါတီတဲတော့မဟုတ်ဘူးခုနပြောလို့ရွေးကောက်ပွဲဝင်ဖို့အတွက်စပြီးတာဆူပြီးတော့ပါတီတဲကိုခြေလှမ်းနေဝင်လာပါပြီအဲ့တော့ဒီအခြေအနေကကောင်းတဲ့အခြေအနေလို့ပြောနိုင်လားတစုံတရာ NLD ပေါ်မှာရိုက်ခတ်မှုတွေလူသစ်လူဟောင်းဆိုတဲ့ပြဿနာနဲ့ရိုက်ခတ်မှုတွေရှိလာနိုင်လားကိုစီသူအောင်မြင့်ဘယ်လိုယူဆပါလဲ
အမှန်တော့အဲ့ဒါကတော့အစိုးရကလေးကဟိုဖြစ်ရှင်းရမယ့်ပြဿနာပါ NLD ကဟိုတကယ်ဆိုရင်တော့ဟိုတခြားသောဟိုဗာလဲကျွေးဝါချမ်းသာတဲ့လူတွေဖြစ်စီပညာရှင်တွေဖြစ်စီအပြည့်အမကတော့လို့88လိုမျိုးဟိုအခြားသောအဖွဲ့အစည်းကလူတွေဖြစ်စီဒီချိန်လုံး CEO ကမှာပါ CEO ပြီးရင်သူ့ပါတီတဲကိုဝင်ရောက်ပြီးတော့မှလုပ်ကင်ဖို့အတွက်ကိုသူကဒီချိန်လုံးထိခေါ်ရမှာပါအဲ့ဒီအနေမှာတစ်ချက်ပါတီတိဆောက်ရေးတိုင်းသွားရမှာပါအလားတူပဲဒီ88အဖွဲ့ဒီပါတီဆိုတာလဲအခုတည်းကသာဒီပါတီနိုင်ငံရေးကိုစိတ်ဝင်စားရတယ်ဆိုရင်သူတို့မှာရွေးချယ်စရာနှစ်ခုပဲရှိပါတယ်ကိုယ်ပိုင်ပါတီထောင်မလားဒီမုံ NLD ပါတီကနေပြီးတော့ပဲနိုင်ငံရေးခီးလမ်းကိုဆက်ကြမလားဒါကြောင့် NLD ပါတီတွေကနိုင်ငံရေးခီးလမ်းကိုဆက်မယ်ဆိုရင်ဒါကျွန်တော်တူချင်းအမြင်အရဆိုအစိုးရကသူတို့ပါဝင်ပြီးတော့မှအောက်ခြေသိစားဖြစ်ဖြစ်ဘယ်ကိစ္စအဖြစ်ဝင်ပါပြီးတော့မှတကားတဲ့ကြောင်လုပ်ပြီးတော့မှလုပ်ပြင်ဆိုရင်ဒီပါတီတိဆောက်ရေးမှာလည်းဟိုဝင်ပြီးတော့မှသူတို့အများကြီးအကျိုးပြုနိုင်တယ်အခုကတော့ဘာဖြစ်ပြောဒီကောက်ဝဲကာလာမှာဝင်လာတဲ့ခါကျတော့ဘုရားကပူသားညူပြောတဲ့ပြဿနာတွေဆိုတာကတော့မလွဲမသွေဝင်လာမှာပဲဒါပေမဲ့ဘာဖြစ်ပြောဒါကဒီချိန်ကိုရောက်လာပြီကျွန်တော်တို့ဒါတွေကိုဟိုအရှိအဝါရှိမှဖြစ်ခဲ့တဲ့ဟာတွေကြံကိုဆန်လို့မကောင်းလို့အဲ့တော့အခုလို့ပြောဖို့လိုတာကတော့တခုခဲ့ပါပဲအဲ့ဒီဝင်ရောက်လာတဲ့လူတွေက NLD ပါတီကကိုယ့်ပါတီဖြစ်သွားပြီကိုယ့်ရဲ့မိခင်ပါတီဖြစ်သွားပြီဆိုတဲ့ခါကျတော့ပါတီစီမင်းစည်းကမ်းတွေကိုလိုက်လာပါတီစီမင်းစည်းကမ်းတွေမကောင်းမှုတွေကောင်းအောင်လုပ်ပါအဲဒီပါတီထဲမှာဘုရားကပြောလို့ပေါ့ဒေါန်ဆန်းသူကြီးတစ်ဆန်းနဲ့တခြားဟာတွေမဖြစ်ဘူးဆိုရင်တခြားသောအတိုင်းမျိုးစုံဖြစ်အောင်ဒီပါတီကြီးကို တ
ော့ဝင်လှချရတဲ့ပါတီဖြစ်အောင်လုပ်ရမှာတို့တွေရဲ့တာဝန်ပဲလို့ကျွန်တော်လိုကနားလေပါတယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်အချိန်လေးစစ်တော်လို့ပါအဓိကဆွေးနွေးပေးကြတဲ့ကိုစီသူအောင်မြေကောင်သူငင်းနဲ့ကျွန်တော်တို့ရှင်တွေအားလုံးကိုကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ကျွန်တော်နောက်ပိုင်းဒဲလီလိုက်စီစဉ်မှာလည်းဒါနဲ့ဆက်ဆက်တဲ့ဆွေးနွေးမှုတွေဆက်လုပ်တော့မှာဖြစ်ပါတယ်။အခုတော့ဒဲလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်။
ဒါညို့ဆွေးနွေးတင်ဆက်တဲ့စနေညဒါရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတော်ရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။ကျွန်တော်တို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA ကနေဒါရိုက်လီလိုင်းအစီအစဉ်ကိုအင်္ဂါနေ့နဲ့စနေနေ့တွေမှာတစ်ပတ်ကိုနှစ်ချိန်ဒါရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့လာမယ့်အင်္ဂါနေ့ညမှာဆွေးနွေးမယ့်ဒါရိုက်လီလိုင်းအစီအစဉ်အကြောင်းကိုအတိပေးကြပါတယ်ခင်ဗျာ။
မနက်ငယ်နာကတည်းကအရေးကြီးတဲ့အထိုးကွေးတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိတယ်လို့လက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ယတိပြက်ပြောမထားသေးပါဘူးဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
တော်ရရှင်နေနေနဲ့ကျွန်တော်တို့ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါသေးခင်ဗျာတော်ရရှင်များခင်ဗျာကျွန်တော်တို့ကိုတချင်းတောင်းကျင်တယ်ဝေဖန်အကြံပေးကျင်တယ်စာရေးသားဆက်သွယ်ကျင်တယ်ဆိုရင်တော့စာတိုင်းတက်တာအမှတ်855ရန်ကုန်စာတိုင်းကြီးဆိုပြီးတော့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-999လေးဖြစ်ပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါခင်ဗျာ။အခုတော့ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့ကင်ညာနိုင်ငံတို့ဟာကျန်းဖက်ဝါဒရဲ့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာတင်းကြီးတညိုထဲရှိကြတယ်လို့သမ္မတဘရက်ကိုဘာမာကပြောလိုက်ပါတယ်။ကင်ညာသမ္မတအူဟူရူကန်ညက်တာနဲ့စနေနေ့ကနိုင်ရိုဘီမြို့တော်မှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာအိုဘားမားကအဲဒီလိုပြောသွားတာပါ။အမေရိကန်နဲ့ကင်ညာနိုင်ငံတို့အကြားကျန်းဖက်မှုတံပြန်နေနေရင်ဆိုင်ရာကျယ်ပြန့်ပြီးထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိထားပြီးအဓိကအပြင်ဆိုမာလီစစ်သွေးကြွအယ်ရှာဘပ်အဖွဲ့ကိုနေနေတဲ့နေရာမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ကမ္ဘာအင်အားကြီး၆နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးလိုက်ပေမဲ့အီရန်နိုင်ငံကနေအားပေးထောက်ခံမှုတွေဆက်ပြီးတော့ရရှိနိုင်တဲ့အကြောင်းလေဗနွန်အခြေစိုက်ဟက်စ်ဘိုလာစစ်သွေးကြောအုပ်စုကပြောလိုက်ပါတယ်။အီရန်နိုင်ငံကမဟာမိတ်တွေနဲ့ဆက်ဆံရေးမှာသဘောတရားရေးကိုသာအခြေခံအဖြစ်ဦးစားပေးပြီးနိုင်ငံရေးအကျိုးအမြတ်ကိုရှည်တန်းတင်လင်းမရှိတဲ့အကြောင်းဟက်စ်ဘိုလာဖွဲ့အကြီးကဲဟက်ဆန်နက်ဇရလာကထောက်ခံသူတွေကိုစနေနေ့ကပဲပြောခဲ့တာပါ။ဆီးရီးယားကအစ္စလာမ်စစ်သွေးကြောအစွန်ရောက်တွေရဲ့စခန်းတွေကိုတူရကီတိုက်လေယာဉ်တွေတိုက်ခိုက်တယ်လို့အီရန်မြောက်ပိုင်းကဂတ်ဒစ်စတန်လူထုမပါတီ PKK ရဲ့နေရာတွေကိုလည်းတူရကီမြေပြင်တပ်တွေကစနေနေ့ညမှာဝင်တိုက်ပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့9ရက်ကြာအပြစ်ခတ်ရဆက်ထားမှာဖြစ်တဲ့အကြောင်းအပြစ်ခတ်ရဆက်ရေးစတင်တဲ့ဝင်မဲ့တနင်္ဂနွေနေ့ညသကောင်းရံအချိန်မတိုင်ခင်တမိနစ်လိုမှာပဲဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့မာမီတပ်ဖွဲ့ကကြီးညာလိုက်ပါတယ်။သူတို့ယီမီနိုင်ငံကဟူဒီတပ်ပွန်တွေကိုတိုက်ခိုက်နေတဲ့လေကြောင်းကနေတိုက်ခိုက်တဲ့ကိစ္စရထားမဲ့အကြောင်းဆော်ဒီအာရေဗျနိုင်ငံကကြီးညာလာဖြစ်ပါတယ်။
ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလံမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရေပါ
This program has come to you from the Voice of America, Washington.